Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။2019ခုနှစ်အောက်တိုဘာလ2ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24.50.51 ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကီထိုက်ပါကိုရဲမင်းထွန်းနဲ့အတူသတင်းတွေကြီးညာပါမယ်အမေရိကန်နဲ့ယူကရိန်းသမ္မတကြားဖုံးဆက်ပြောဆိုမှုနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနကိုအောက်လွတ်တော်ဒီမိုကရက်တစ်ကချင်းချောက်ဖို့ကြိုးစားနေတယ်လို့ဝန်ကြီးပွန်ပီယိုကဆွဆွဲလိုက်ပါတယ်ပြီးခဲ့တဲ့ဗန္နာနှစ်အတွင်းအမေရိကန်ကလက်ခံခဲ့တဲ့ဒုက္ခသည်တွေထဲမှာမြန်မာကဒုတိယအများဆုံးဖြစ်ပါတယ်မြန်မာဆန်ရကုလသမဂ္ဂဌာနကိုယ်စားလှယ်တစ်ကိုခန့်အပ်လိုက်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင
်အခုမှခင်ဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကျေး290ပြည့်ခန်းနာနဲ့ဟောင်ကောင်စန္ဒပြပွဲသတင်းတွေအမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်ကမြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်ကိုစိတ်ပါလက်ပါစွန့်မမဟုတ်ဘူးလို့ဘာကြောင့်ပြောခဲ့တယ်လဲဆိုတာနဲ့အတူဘင်္ဂလားဒေ့ရှ်မှာဒုက္ခသည်စခန်းတွေကိုတန်ဆူးကြိုးခတ်မဲ့အစီအစဉ်ကိုလူအခွင့်ရေးအဖွဲ့ HRW ကကန့်ကွက်ခဲ့တာနဲ့ပတ်သက်လို့တော့
Well they're very frustrated that we've spoken to the Bangladesh government and they're very frustrated because they expect the Myanmar
HRW အရှာရေးရတာဝန်ခံရဲ့ပြောကြားချက်နဲ့တူနှာစင်ကြရမှာပါအဲဒီနောက်ထိုင်းမြန်မာနယ်စပ်မှာအမေရိကန်ဒေါ်လာ73သန်းဝန်းကျင်တန်ဖိုးရှိတဲ့မူရစ်စိတ်ကြွဆေးတွေဖမ်းမိခဲ့တဲ့အကြောင်းကိုလည်းနှာစင်ကြရမှာပါရှင်အခုရင်ဆုံးတော့ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့ကိုရဲမင်းထွန်းတို့ပြောပြပေးပါမယ်ရှင်
American သမ္မတ Donald Trump နဲ့ Ukraine သမ္မတကြားတယ်လီဖုန်းဆက်ပြောဆိုချက်တွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေကိုကြားနာစစ်ဆေးဖို့အောက်လွှတ်တော် Democratic ဘက်ကစီစဉ်လှုံ့ဆော်နေတာဟာဆိုရင်နိုင်ငံခြားရေးဝန်ကြီးဌာနကိုချင်းချောက်ဖို့ကြိုးစားတာလို့နိုင်ငံခြားရေးဝန်ကြီး Mike Pompeo ကဆွဆွဲလိုက်ပါတယ်။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီထံအင်ကာနီကပေးပို့တဲ့စာထဲမှာဝန်ကြီး Pompeo ကDemocratic ကနိုင်ငံခြားရေးဌာနဝန်ထမ်းတွေကိုချင်းချောက်အနိုင်ကျင့်ဖို့ကြိုးစားတယ်လို့ဆွဆွဲထားတာဖြစ်ပြီးကော်မတီကကြားနာစစ်ဆေးဖို့စီစဉ်ထားတာတွေကလည်းမဖြစ်နိုင်ဘူးလို့ဖော်ပြထားပါတယ်။ယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရန့်တို့ဇူလိုင်လ25ရက်နေ့ကဖုံးဆက်ပြောဆိုမှုမှာပါဝင်ပတ်သက်မှုတွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီးဌာနရဲ့ဝန်ထမ်းနဲ့ဝန်ထမ်းဟောင်း၅ဦးကိုလက်မဲ့သတင်းနှစ်ပတ်အတွင်းအောက်လွှတ်တော်ကော်မတီ၃ခုကကြားနာစစ်ဆေးဖို့စီစဉ်ထားတာပါယူကရိန်းသမ္မတနဲ့အမေရိကန်သမ္မတထရန့်ကြားတယ်လီဖုန်းဆက်သွယ်မှုကိုအကြောင်းပြုပြီးအောက်လွှတ်တော်မှာသမ္မတထရန့်ကိုအရေးယူရေးစုံစမ်းမှုပေါ်လာတာဖြစ်ပါတယ်သမ္မတနှစ်ဦးကြားတယ်လီဖုန်းဆက်သွယ်မှုကိုနားထောင်ခဲ့ကြသူတွေထဲမှာဝန်ကြီးပွန်ပီယိုလည်းပါတယ်လို့ Wall Street Journal ကဖော်ပြလိုက်ပြီးသမ္မတကိုအရေးယူရေးစုံစမ်းမှုတွေနိုင်ငံခြားရေးဝန်ကြီးဌာနကိုပို့ပြီးထဲထဲဝင်ဝင်ဆွဲသွင်းလိုက်ချိန်မှာပဲနိုင်ငံခြားရေးဝန်ကြီးပွန်ပီယိုကလွှတ်တော်ကိုစာပေးပို့တာဖြစ်ပါတယ်။အမေရိကန်ဒုသမ္မတဟောင်းဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေသူဂျိုးဘိုင်ဒင်နဲ့တားဖြစ်သူဟန်တာတို့ရဲ့ပြစ်မှုဆိုင်ရာအချက်အလက်တွေရှာဖို့ရေးယူကရိန်းသမ္မတဘက်ကကူညီပေးဖို့အမေရိကန်သမ္မတထရန့်ကကြိုးစားခဲ့တယ်လို့အတွင်းသတင်းပေးတဦးကတိုင်ကြားထားတာဖြစ်ပါတယ်။ဒီလောက်ရဟာဆိုရင်ဂျိုးဘိုင်ဒင်ရဲ့ဒီမိုကရက်ပါတီသမ္မတလောင်းဖြစ်ရေးရှင်ပြိုင်မှုကိုအထိနာသွားစေနိုင်ပါလိမ့်ရှင်
။တူရကီနိုင်ငံအစ္စတန်ဘူမြို့ကစတော်ဒီကောင်စစ်ဝင်ရုံးမှာတရင်းစားဆရာဂျမဲလ်ကာရှိုဂျီအသက်ခံရတာတနည်းပြတဲ့အချိန်မှာပဲတူကီသမ္မတရီဆပ်တယော့အာရ်ဒိုဝန်ကကာရှိုဂျီလောက်ချံမှုကိုဆက်လက်ဖြေရှာပြီးတရားခံဖော်ထုတ်ဖို့တိုက်တွန်းခဲ့ပါတယ်။ကာရှိုဂျီဟာအမေရိကန်အခြေစိုက် Washington Post သတင်းစာရဲ့သတင်းတောက်တူဖြစ်ပြီးစတော်ဒီအရှေ့မင်းသားမိုဟာမက်ဘင်ဆာမန်ကိုဒီဇိုင်းမဲ့မှာဝေဖန်ခဲ့တဲ့သူဖြစ်ပါတယ်။ဗုဒ္ဓဟူးနေ့မှာကြားရောက်တဲ့သူ့လောက်ကြံခံရမှုတစ်နှစ်မြောက်နေ့မှာတူရကီသမ္မတနဲ့ဆော်ဒီအရှေ့မင်းသားတို့ကြားတက်မှမှုတွေပြောပုံမြင့်တက်လာခဲ့ပါတယ်။ဆော်ဒီကောင်စစ်ဝင်ရုံးရှေ့မှာလုံမဲ့ကာရှော့ဂျီလောက်ကြံခံရတဲ့တစ်နှစ်ပြည့်အထိမ်းမှအခမ်းအနားကိုနိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကာရှော့ဂျီနဲ့ဆွေးဆက်ထားခဲ့သူဘတ်တစ်စတန်ဂေးစ်ကုလသမဂ္ဂအထူးစေငန်သားတင်သွင်းသူအက်နက်စ်ကာလာမန်ဒိုနဲ့အတူသမ္မတအာဒိုဝါရဲ့အတွင်းလူထုဖြစ်တဲ့ယာဆင်အက်ကေတို့တက်ရောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့အော်တိုဘာလ2ရက်နေ့ကဆော်ဒီသတင်းစာဆရာကာရှော့ဂျီဟာသူ့လက်ထပ်ပွဲအတွက်လိုအပ်တဲ့စာရွက်စာတမ်းတွေယူဖို့ဆော်ဒီကောင်စစ်ဝင်ရုံးနဲ့ဝင်ရောက်ခဲ့ပြီးနောက်ပြန်လည်ထွက်ပေါ်လာခြင်းမရှိခဲ့ပါဘူး။တူရကီထောက်လိုင်းရဲ့ရှိုးဝက်အတန်ဖန်ချက်တွေအရ ။ဆော်ဒီကဆီလွတ်တဲ့အာနာဘကွက်သားတွေကကရှောဂျီကိုပလတ်စတစ်အကောင်ကိုစပီးတတ်ခဲ့တာဖြစ်ပါတယ်။ကုလသမဂ္ဂအစည်းအဝေးတင်သွင်းသူကာလမန်ကလည်းကရှောဂျီအသက်ဆေးဆုံးပြီးနောက်ခန္ဓာကိုယ်ကိုဖြတ်တောက်ခံခဲ့ရပြီးတနည်းအားဖြင့်မှဆွန့်ပစ်ခဲ့တယ်လို့သူရဲ့အစည်းအဝေးမှာကောက်ချက်ချရေးသားထားပါတယ်။တူဂီသမရအာဒိုဝန်ဟာကရှောဂျီလုံခြံခံရမှုအဖြစ်မှပေါ်ရေးဥဆောင်စ조사နေသူဖြစ်ပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုက2018-2019ဘန်ဒါနှစ်အတွင်းလက်ခံခဲ့တဲ့ကမ္ဘာတလွဒုက္ခသည်တွေထဲမှာမြန်မာဒုက္ခသည်ကဒုတိယအများဆုံးဖြစ်ပါတယ်။အောက်တိုဘာ1ရက်2018ကနေစက်တင်ဘာ30-2019ခုနှစ်အတွင်းအမေရိကန်ပြည်ထောင်စုကလက်ခံတဲ့ဒုက္ခသည်တွေထဲမှာဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံက13,000နီးပါးရှိပြီးမြန်မာဒုက္ခသည်က4,900ကျော်နဲ့ဒုတိယနေရာကလိုက်နေတာပါ။ဒီနောက်မှာတော့ယူကရိန်း၊အီရီထရီးယား၊အာဖဂန်နစ္စတန်တို့ကဒုက္ခသည်လက်ခံမှုအများဆုံးထိပ်တန်း၅နိုင်ငံထဲမှာပါပါတယ်။အီရတ်နဲ့ဆီးရီးယားတို့ကတော့ဒုက္ခသည်600လောက်နီးပါးစီလက်ခံခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့2019ခုနှစ်ဘဏ္ဍာနှစ်ကတနင်္လာနေ့မှာအဆုံးသတ်ခဲ့ပြီးဒုက္ခသည်အများဆုံး3,000သာလက်ခံဖို့ကတ်သတ်ချက်ကိုလည်းပြည့်မီခဲ့ပါတယ်။လာမယ့်2020ပြည့်နှစ်မှာကမ္ဘာတစ်လွှားကဒုက္ခသည်လက်ခံမဲ့အရေးအတွက်ကိုတိတိတတာထပ်ပြီးရွှတ်ချဖို့သမ္မတဒိုနယ်ထရန့်အဆိုအရကစမ်းစစ်သုံးသပ်နေပါတယ်။ပြီးခဲ့တဲ့2018တုန်းကဒုက္ခသည်အရေးအတွက်ကိုအများဆုံး4,000ကျော်ထိသာလက်ခံဖို့သတ်မှတ်ချက်နဲ့ရှင်းရင်းအခု2019ခုနှစ်မှာထက်ဝက်နီးပါးသာရှိတဲ့2,500နီးပါးသာလက်ခံခဲ့တာဖြစ်ပါတယ်။
ဧရတ်နိုင်ငံမှာအလုပ်လက်မဲ့နှုံမြင့်မားနေတာနဲ့အစိုးရဝန်ဆောင်မှုညံပြင်းတာတွေကြောင့်ကန့်ကွက်ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့တွေနဲ့ဆန္ဒပြသူတွေအကြားရုံးရင်းဆန့်ကပ်မှုတွေဖြစ်ခဲ့တာကြောင့်လူထုသေဆုံးပြီး200ဒဏ်ရာရခဲ့ရတယ်လို့ဧရတ်အစိုးရကပြောပါတယ်ဆန္ဒပြပွဲကိုထိန်းသိမ်းရမှာရဲတပ်ဖွဲ့ကကြီးစံအစ်စ်တွေအသုံးပြုတယ်လို့ Robert G မြေအယူပုံနဲ့ပြတ်ပိုက်တွေလည်းအသုံးပြုခဲ့ပါတယ်ဆန္ဒပြသူ3,000လောက်ကဘက်ကတမျိုးအတွင်းကအစိုးရအဆောက်အဦတွေနဲ့နိုင်ငံခြားတိုင်ရင်းတွေတရှိရာ Green Zone နေရာကိုသွားနိုင်တဲ့တရားကိုဖြတ်ကျော်ဖို့စူးစမ်းနေတဲ့အချိန်မှာရဲတပ်ဖွဲ့ကလေတဲကိုတနက်ပြစ်ဖောက်ခဲ့ရပါတယ်အလားတူဆန္ဒပြပွဲတွေအီရတ်နိုင်ငံတခြားဒေသတွေမှာလည်းဖြစ်ပွားခဲ့ပြီးမြဲအခုလိုလူသေဆုံးမှုဟာဘယ်နေရာမှာဖြစ်ပွားခဲ့တယ်ဆိုတာကိုတော့အီရတ်အစိုးရကထုတ်ဖော်ပြောကြားခြင်းမရှိပါဘူးအစိုးရရဲ့ကြေညာချက်မှာလုံခြုံရေးတပ်ဖွဲ့ဝင်အယောက်40လဲဒဏ်ရာသူစီးရင်နဲ့ပါဝင်ကြောင်းအဓိကယုံကိုလှုံ့ဆော်တဲ့အဖွဲ့တွေကြောင်းအခုလိုဖြစ်ရကြောင်းဆန္ဒပြသူတွေကိုပြစ်ဖို့ပြောကြားခဲ့ပါတယ်အီရတ်ပြည်သူအများစုကတော့အီရတ်နိုင်ငံရေးသမားတွေနဲ့အစိုးရတာဝန်ရှိသူတွေကိုအာဂရီလိုက်စားမှုတွေကျူးလွန်နေတယ်ဆိုပြီးအပြစ်တင်ပြောကြားနေကြပါတယ်။ Islamic State အကြမ်းဖက်အဖွဲ့နဲ့ဖြစ်ခဲ့တဲ့စစ်ပွဲနဲ့ဘာသာရေးဆိုင်ရာမသိမငြိမ်သက်မှုတွေအကြားကနေနိုင်ငံပြန်လည်ထူထောင်မှုစ조사ရမှာဒီအာဂရီလိုက်စားမှုတွေဟာအဟန့်တားဖြစ်နေတယ်လို့လည်းအေဘတ်ပြည်သူတွေကယုံကြည်နေကြပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓဦးနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်အသစ်အဖြစ်ဆွေဒင်နိုင်ငံကအိုလာအလမ်ဂရန်ကိုကုလသမဂ္ဂအတွင်းမှုချုပ်ကခန့်အပ်ကြောင်းအင်ကာနစ်မှာပဲအတွင်းမှုချုပ်ရဲ့ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မြန်မာဆွေရဘက်ကအတီးပြုချက်ရပြီးနောက်မှာစတင်တာဝန်ထမ်းဆောင်မှဖြစ်တယ်လို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဗင်ဒူဂျေရစ်ကအခုလိုပြောပါတယ
် Ola Almgren of Sweden will be the new resident and humanitarian coordinator in Myanmar.
အတက်ခံလိုက်တဲ့မြန်မာဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်တဲ့အိုလာအမ်ဂရန်ကကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာညှိနှိုင်းရေးမှုအဖြစ်လဲတာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ကုလဌာနကိုယ်စားလှယ်တွေအနေနဲ့တော့နိုင်ငံတွေရဲ့ရေရှည်ဖွံ့ဖြိုးမှုရည်မှန်းချက်တွေပြည့်မီစေရေးအတွက်နိုင်ငံတွေမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေရန်ပုံငွေနဲ့အစီအစဉ်တွေကိုပူးပေါင်းဆောင်ရွက်မှုမြင့်တင်လှုပ်ဆောင်ကြရတာပါ။ထာနေကိုစလေသည့်ဖြစ်လာမဲ့မစ္စတာအမ်ဂရန်ကကုလသမဂ္ဂမှာ29နှစ်ကြာတာဝန်ထမ်းဆောင်နေသူဖြစ်ပြီးလူသားချင်းစာနာထောက်ထားမှုဖွံ့ဖြိုးရေးပူးပေါင်းဆောင်ရွက်မှုငြိမ်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာညှိနှိုင်းဆောင်ရွက်မှုတွေမှာခေါင်းဆောင်မှုအခမ်းအနားတွေကပါဝင်ခဲ့သူဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာထာနေကိုစလေအဖြစ်မှခန့်အပ်ခံရခင်ကတော့ဖိလစ်ပိုင်ဆိုင်ရာကုလသမဂ္ဂထာနေကိုစလေအဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။
ရှေ့တောင်အရှေ့ဒေသအတွင်းဒုက္ခသည်တွေရွှေ့ပြောင်းသွားလာမှု18လအတွင်းတည်တည်တတ်တာထိုးကျသွားတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကအင်္ဂါနေ့ကဘန်ကောက်မြို့မှာထုတ်ပြန်တဲ့ကြေညာချက်မှာပါရှိခဲ့ပါတယ်2018ခုနှစ်ဇန်နဝါရီကနေ2019ခုနှစ်ဇွန်လအတွင်းမှာအခုလိုကြောက်ကြသွားပြီမဲ့အကြမ်းဖက်မှုတွေနဲ့နှိကွချုပ်ချယ်မှုတွေကြောင့်ထွက်ပြေးကြရမယ့်အနေအထားတော့ရှိနေစေလို့လည်းရည်တာထားပါတယ်ဒီဒေသတွေမှာရိုဟင်ဂျာတွေကရွှေ့ပြောင်းသွားလာမှုအကြီးအမားဆုံးရှိနေတဲ့ဒုက္ခသည်အုပ်စုအဖြစ်ရပ်တည်နေပါတယ်အစိုးရကစားမှာဖော်ပြထားတဲ့ကာလအတွင်းရိုဟင်ဂျာ 18,000 နီးပါးဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုအသစ်ရောက်လာတဲ့ဒုက္ခသည်တွေအဖြစ်မှတ်ပုံတင်ခဲ့ပါတယ်2019ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်ခန့်မှန်းခြေ9,000ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာခဲ့ပြီးနောက်ပိုင်း2018ခုနှစ်အစောပိုင်းမှာရိုဟင်ဂျာဒုက္ခသည်တွေနောက်ဆုံးရောက်လာခဲ့တာဖြစ်တယ်လို့လည်းအစိုးရကစားမှာဖော်ပြထားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာသုံးနှုန်းကိုလက်ခံခြင်းမရှိပါဘူးတခြားဒုက္ခသည်နဲ့ကုလွန်ွေတောင်းသူ1600လောက်ဟာအနေရကြီးတဲ့ပင်လယ်ရေကြောင်းခရီးဖြစ်ဘင်္ဂလားပင်လယ်အော်နဲ့ကပလီပင်လယ်တဲ့သွားလာခဲ့ကြရမှာအနည်းဆုံးလူ15ဦးရင်းနဲ့သေဆုံးခဲ့ပါတယ်သေဆုံးမှုတွေရဲ့တရားခံလက်တွေကတော့လူမောင်ကိုတွေဖြစ်တယ်လို့လည်းအစိုးရကစားမှာပါရှိပါတယ်တစ်ချိန်တည်းမှာပဲရှီတော့ဟာရှဒေတာအတွင်းဒုက္ခသည်တချို့ဟာသူတို့ကနဦးကုလွန်ရနိုင်ငံကနေတခြားနိုင်ငံတွေကိုပြောင်းရွှေ့ခဲ့ကြပါတယ်အသက်အန္တရာယ်ထိခိုက်နိုင်တဲ့အခြေအနေအခြေခံလိုအပ်ချက်တွေမရရှိမှုနှင်ထုတ်ခံရမှာကိုဆိုရင်ရမှုလက်ခံရနိုင်ငံကနေဒေသခံတွေရဲ့ဆက်ဆံရေးတင်မာမှုပညာရေးအခွင့်အရေးမခံစားရမှုတွေကသူတို့ကနဦးခေလွန်ရနိုင်ငံကနေတခြားနိုင်ငံတွေကိုပြောင်းရွှေ့ရတဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းအစိုးရကစားမှဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်တော်စုအင်ဒီယနာပြည်နယ်အင်ဒီယနာပိုလစ်အခြေစိုက် VACI Burmese American Community Institute အနေနဲ့အမေရိကန်နိုင်ငံသားအဖြစ်ခံယူမဲ့သူတွေကိုကူညီရေးအထောက်ပံ့ပေးဖို့အမေရိကန်အမိမြေလူ့ချိုးရေးဝန်ကြီးဌာနကဒေါ်လာ23,500ချထားပေးတဲ့အကြောင်း VACI ကသတင်းထုတ်ပြန်ထားပါတယ်
အမေရိကန်ကကမ္ဘာကျော် Harvard Tech တို့ဟာအာရှနယ်ပေါ်အမေရိကန်နိုင်ငံသားတွေကိုကျောင်းတက်ခွင့်လက်ခံရမှာခွဲခြားဆက်ဆံခြင်းမရှိကြောင်းအမေရိကန်ပြည်တော်စုတရားသူကြီးတူကစီအမိန့်ချမှတ်လိုက်ပါတယ်။အင်္ဂါနေ့ကချမှတ်ခဲ့တဲ့ဒီစီရင်ချက်ကြောင်းအာရှနယ်ပေါ်တွေကိုကျောင်းလက်ခံရမှာခွဲခြားဆက်ဆံတယ်ဆိုတဲ့ဆက်ဆွဲချက်ကနေ Harvard Tech တို့ကင်းလွတ်ခဲ့ရပါတယ်ခင်ဗျာ
။ဗုဒ္ဓဟူးနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တန်ကီထိုင်နဲ့ကိုရမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်းသတင်းဆောင်ပါတွေသတင်းလွှာတွေထဲမှာတော့အရင်ဦးဆုံးဒေသရင်းသတင်းလွှာတစ်ပုဒ်နဲ့ဆက်မှာပါ။အော်တိုဘာလ၁ရက်နေ့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ချင်းအနှစ်80မြောက်နေ့ဖြစ်ပါတယ်။ဒီနေ့မှာတရုတ်သမ္မတရှီကျင်းပင်ကဟောင်ကောင်မကာအိုတို့ရဲ့တနိုင်ငံစနစ်နှမျိုးပုံစံကိုဆက်လက်ကျင့်သုံးမှာဖြစ်ပြီးထိုင်ဝမ်ပါဝင်တဲ့တရုတ်နိုင်ငံတစည်းတလုံးနဲ့ဖြစ်ဖို့တိုက်ပွဲဝင်သွားမယ်လို့အခမ်းအနားမိန့်ခွန်းမှာထည့်သွင်းပြောသွားပါတယ်။ဒီနေ့တနေ့ထဲမှာပဲဟောင်ကောင်စန္ဒပြသူတွေကလည်းဟောင်ကောင်ပေါ်အုပ်ချုပ်ရေးအာဏာပိုတင်းကျပ်လာတဲ့တရုတ်ပြည်မာကြီးအပေါ်ဆက်လက်အာခံစန္ဒပြနေကြပြီးလွတ်လပ်ခွင့်ပိုရရေးတောင်းဆိုနေခဲ့ပါတယ်။ VOA သတင်းတောက် Brian Patton သတင်းပေးပို့ထားတာကိုအခြေခံပြီးကိုရဲမင်းထွန်းကပြောပြပေးပါမယ်ရှင်။
တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ချင်းနှစ်ပတ်လည်နေ့အခမ်းအနားမှာတရုတ်ပြည်သူလက်မြောက်ရေးတပ်မတော်တပ်ဖွဲ့ဝင်1000ကျော်ပါဝင်အင်အားပြခဲ့ကြသလိုစစ်လေရင်တွေဖြတ်ကျော်ပြန်တန်းတာအရသားတွေကတောက်ပတဲ့အဝတ်အစားတွေဝတ်ပြီးချီတက်ဖျော်ဖြေတာတွေလည်းပါဝင်ခဲ့ပါတယ်။ဒီအခမ်းအနားမှာတရုတ်သမ္မတရှီဂျင်ပင်ကမော်စီတုံးဝစ်စင်လေးရှိတဲ့အင်ဂျီကိုဝတ်ပြီးတပ်သားတွေရှေ့မှောက်ဘုရှုခံပြတဲ့နောက်မှာမိန့်ခွန်းတရပြောကြားခဲ့ပါတယ်
没有任何力量能够撼动
北都港嘛တရုတ်နိုင်ငံရဲ့အစင်အတန်းကိုပြက်ပြောင်းအောင်လုပ်လို့မရသလိုတရုတ်ပြည်သူတွေနဲ့နိုင်ငံတော်ကြီးရှေ့ကိုတက်လှမ်းနေတာကိုလည်းဘယ်သူကမှရက်တက်မပြစ်နိုင်ပါဘူး
။ဒါပြင်တရုတ်နိုင်ငံတစည်းတလုံးနဲ့ဖြစ်ရေးကိုလည်းသူကအခုလိုဆက်ပြောပါတယ်
။အော်မန်長期繁榮
ဟောင်ကောင်မှာရေရှည်တည်မြဲတဲ့တည်ငြိမ်မှုနဲ့ကြီးပွားချမ်းသာမှုတွေကိုတရုတ်ပြည်မကြီးအနေနဲ့ထိန်းသိမ်းသွားရမှာဖြစ်ပါတယ်။ထိုင်ဝမ်ပါဝင်တရုတ်တပြည်လုံးပြန်လည်ပေါင်းစည်းရေးကိုကြိုးပမ်းသွားရပါမယ်
။တရုတ်ပြည်မကြီးမှာကွန်မြူနစ်ပါတီအုပ်ချုပ်မှုအနှစ်80ပြည့်မြောက်အခမ်းအနားကျင်းပနေစဉ်တရုတ်နိုင်ငံတစည်းတလုံးနဲ့ဖြစ်ရေးသမရရှိကပြောကြားနေတော့မှာပဲဟောင်ကောင်ကဆန္ဒပြသူတွေကတော့သူတို့အပေါ်ဗဟုအစိုးရကတင်းတင်းကြပ်ကြပ်အုပ်ချုပ်ဖို့ကြိုးစားနေတယ်ဆိုတဲ့အမြင်နဲ့ဆန္ဒပြပွဲတွေကိုပိတ်ပင်ထားတဲ့ကြားကဆက်လက်ပြုလုပ်ခဲ့ကြပါတယ်။ဆန္ဒပြသူတွေကတယောက်ဖြစ်တဲ့ Hong Kong Democrat Party ကောင်းဆောင်ဟောင်း Albert Ho ကလွတ်လပ်ခွင့်ကိုထိန်းသိမ်းလိုတယ်လို့အခုလိုပြောပါတယ်
။ But many of us who treasure freedom, who uphold human dignity and fight for democracy, we said
လူ့ကိုယ်တိုက်ခိုက်ကိုထိန်းသိမ်းမှုနဲ့ဒီမိုကရေစီစနစ်ကိုအားပေးဖို့အတွက်လွတ်လပ်မှုကိုကျွန်တော်တို့တွေတံပိုးထားပါတယ်။ပ ီသူတွေနဲ့ရဲဘော်ရဲဘက်တွေအတွက်ဝန်းနေနေရပါတယ်လို့ကျွန်တော်တို့ပြောချင်ပါတယ်ဒီမိုကရေစီနဲ့လွတ်လပ်စွာပြောဆိုခွင့်အတွက်တောင်းဆိုမှုကိုကျွန်တော်တို့စန္ဒပြင်းပြင်းနဲ့ဖော်ထုတ်ပြသရမှာဖြစ်ပါတယ်ဒီအတွက်ကျွန်တော်တို့တာဝန်ယူဖို့အသင့်ပြင်ထားပါတယ်ဟောင်ကောင်ပြည်သူတွေကလည်းထောက်ခံမယ်လို့ထင်ပါတယ်
ဟောင်ကောင်တာဝန်ရှိသူတွေကတရုတ်အမျိုးသားတွေအထိတ်အမှတ်အဖြစ်တရုတ်နိုင်ငံအလံကိုလွှင့်ထူတဲ့အခမ်းအနားကိုကျင်းပခဲ့ပေမဲ့မကြခင်မှာပဲအဆောက်အုံအတွင်းကိုပြောင်းရွှေ့လွှင့်ထူခဲ့ရပါတယ်မီရှူမီပန်ပြစ်လွတ်မဲ့အစီအစဉ်ကိုလည်းဖျက်သိမ်းခဲ့ပါတယ်ဟောင်ကောင်ကတက်ကြွလူရှားသူတွေဟာအနောက်ရှက်ပေးတဲ့ဒီလန်းတွေကိုပုံမိုကျင့်သုံးလာရမှာလောင်စာဘုံအုံပြတဲ့တဲ့တွေလည်းထွက်ပေါ်လာခဲ့ပါတယ်။တစ်ချိန်တည်းမှာပဲရဲတပ်ဖွဲ့ကလည်းမြေယူဘုံတွေမိသားပိုက်တွေအုံပြပြီးစစ်နပြပွဲတွေကိုဖြိုခွင်းခဲ့ပါတယ်။အင်္ဂါနေ့မှာတော့ရဲတပ်ဖွဲ့ကပြစ်ခတ်လို့စစ်နပြလူငယ်တူဆေးရုံကိုရောက်ရှိခဲ့ပြီးစွန့်ရင်ရတဲ့အခြေအနေမှာရှိနေခဲ့ပါတယ်။လက်ရှိနှစ်ဖက်အကြားအခြေအနေတင်းမာနေမှုအပေါ်ဝါရှင်တန်အခြေစိုက် Brookings Institute က Richard Bush ကသူ့ရဲ့အမြင်ကိုအခုလိုပြောပါရယ
် Hardliners say look we have no choice Hong Kong slipping out of our control because of these terrorists
ဟောင်ကောင်မှာဒီမိုကရေစီလူလားသူတွေကသူတို့ဘက်မှာရွေးစရာမရှိဘူးပြန်တိုက်ရင်ပဲရှိတယ်လို့ပြောကြပါလိမ့်မယ်တရုတ်ဖက်သဘောထားတင်းမာသူတွေကလည်းပဲဟောင်ကောင်မှာအကြမ်းဖက်သူတွေကြောင့်ထိ ंछ ုပ်လို့မရတော့ဘူးရွေးစရာလမ်းမရှိတော့ဘူးသွားပြီးနှိမ်နှင်းရဖို့ပဲရှိမယ်လို့ပြောကြမှာဖြစ်ပါတယ်
အခုလိုတရုတ်ပြည်မှာကြီးကအာဏာကိုတင်းကျပ်ဖို့ကြိုးစားလာတဲ့အခြေအနေနဲ့ဟောင်ကောင်ကအခမ်းစနပြမှုအခြေအနေတွေလက်ခဲတဲလဲဖြစ်နေစမှာပဲစနပြသူတွေနဲ့လုံခြုံရေးတပ်ဖွဲ့တွေအကြမ်းဖက်တုတ်ပြန်နေကြတာကြောင့်အခြေအနေပုံပုံတင်းမာလာမှာဖြစ်တယ်လို့အပြည်ပေါ်ဆောင်တဲ့လိုက်လျောမှုတွေရရှိဖို့အရေးလဲဝေးကွာသွားနိုင်ကြောင်းပါခင်ဗျာ
ကိုရမင်းထုံးပြောပြသွားတာပါရှင်အခုမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဆွန့်လွှတ်ရေးအလားအလာဘက်ကိုလည်းကြည့်ကြရအောင်ပါမြောက်ကိုရီးယားကစန္ဒလျှောက်နျူကလ িয়ার လက်နက်ဆွန့်လွှတ်တာမျိုးဘယ်တော့မှလုပ်မှာမဟုတ်ဘူးလို့အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်ဒန်ကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ဟာနျူကလ িয়ার လက်နက်တွေပြစ်ခတ်နိုင်စွမ်းကိုဆက်လက်ထိန်းထားနိုင်ဖို့အစွမ်းကုန်စ조사လိမ့်မယ်လို့လည်းအမျိုးသားလုံခြုံရေးအကြံပေးဟောင်းဘော်ဒန်ကသမ္မတဒေါ်နယ်ထရမ့်အစိုးရရဲ့အဖွဲ့ဝင်ဖြစ်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်ပထမဆုံးပြောတဲ့မိန့်ခေါ်မှာပြောသွားခဲ့တာပါ။အမေရိကန်ရဲ့ရန်ဆောင်မှုကြောင့်ဒေသရင်းအခြေအနေတွေနဲ့ပတ်သက်တဲ့ဆွေးနွေးမှုတွေတန့်သွားစေတယ်လို့မြောက်ကိုရီးယားကိုယ်စားလှယ်ကကုလသမဂ္ဂထွေထွေညီလာခံမှဆွတ်ဆွဲပြောဆိုမှုနဲ့တိုက်တိုက်ဆိုင်ဆိုင်ပဲဂျွန်ဘော်ဒန်ကလည်းအခုလိုပြောခဲ့တာပါ။ VOA သတင်းတောက်ဇလာတိကဟုတ်ကဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင်
။မြောက်ကိုရီးယားဘက်ကနျူကလ িয়ার အစီအစဉ်တွေမဖျက်သိမ်းရင်ပြင်းထန်တဲ့စီးပွားရေးဒဏ်ခတ်ပိတ်ဆို့မှုချက်မှတ်ဖို့အမေရိကန်ကထောက်ခံထားတာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့သူနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကြားပုဂ္ဂိုလ်ရေးခင်မင်းမှုကိုအမှုန့်တင်ပြောဆိုပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်နှစ်ဖက်ပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါတယ်။အမေရိကန်ဘက်ကနိုင်ငံရေးအရာရောစီးရေးအရာပါရန်စမှုတွေကြောင့်လို့မြောက်ကိုရီးယားကပြောဆိုပြီးဒီလောက်ရတွေကြောင့်တိုးတက်မှုမရတာလို့လည်းပြောသွားပါတယ်။ကုလသမဂ္ဂဆိုင်ရာမြောက်ကိုရီးယားကိုယ်စားလှယ်ကင်ဆုံကကိုရီးယားဘာသာစကားနဲ့အခုလိုပြောပါတယ်။
It depends on the US whether our negotiations
စစ်သက်ညီနိုင်မှုတွေကအခွင့်အလမ်းတစ်ခုဖြစ်လာမလား။ဒါမှမဟုတ်လည်းပဋိပက္ခတွေကိုအချိန်မြင့်သွားမဲ့အခိုက်အတန့်ဖြစ်စေမလားဆိုတာကအမေရိကန်ပေါ်မှာပဲမူတည်နေပါတယ်
။အမေရိကန်အမျိုးသားလုံခြုံရေးအကြံပေးဟောင်းဂျွန်ဘော်တန်ကတော့မြောက်ကိုရီးယားဘက်ကနျူကလ িয়ার လက်နက်ဆွန့်လွတ်ဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်
။ Think the strategic decision that Kim Jong-un is operating
through Kim Jong-un အနေနဲ့မဟာဗျူဟာမြောက်ဆွန့်ဖြတ်လုပ်ကိုင်နေတာကနျူကလ িয়ার လက်နက်ဆဲဆောင်ပစ်ခတ်နိုင်စွမ်းကိုထိန်းထားနိုင်ဖို့နဲ့နောက်ထပ်နျူကလ িয়ার ဆန့်စင်မှုလုပ်ဖို့အတွက်ဘာမဆိုလုပ်ဖို့ပါပဲ။နိုင်ငံကဒဏ်ခတ်မှုကိုဆက်ဆံအောင်ကြိုးစားလာနေပါတယ်။သူ့ဘက်ကအလျှော့ပေးလိုက်လျှော့တာမျိုးလုပ်လာနိုင်ပါတယ်။ဒါပေမဲ့လက်ရှိအခြေအနေရဆိုရင်တော့သူ့အနေနဲ့ဆန္ဒအလျောက်နျူကလ িয়ার လက်နက်ဆွန့်လွှတ်ရေးကိုဘယ်တော့မှလုပ်မှာမဟုတ်ပါဘူး
။မြောက်ကိုရီးယားဘက်ကဒီနှစ်အတွင်းဒုံးကျည်စမ်းသပ်မှုတွေဇက်တိုက်လုပ်ခဲ့တာပါ။ဒါပေမဲ့2019ခုနှစ်စက်တင်ဘာလနောက်ပိုင်းမှာနျူကလ িয়ার စမ်းသပ်မှုထပ်မလုပ်ပါဘူး။ဒီအချက်ကိုသမ္မတထရန့်ကချီးကျူးပေမဲ့သမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းဘော်တန်ကတော့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ပြောပါတယ
်။ One reason, one very good, very troubling reason why there's no more testing.
လောလောဆယ်အခြေအနေမှာဘာကြောင့်နျူကလ িয়ার ဆန္ဒမှုတွေဒါမှမဟုတ်လဲတာဝေးပစ်ဒုံးကျည်တွေဆန္ဒတာမလုပ်ဘူးလဲဆိုတဲ့ကိစ္စမှာသိကောင်းတဲ့စိုးရင်ပွဲဟာအကြောင်းတစ်ခုကတော့ဘယ်လိုပဲဖြစ်ဖြစ်ဆန္ဒမှုတွေကိုအဆုံးသတ်ပြီးနျူကလ িয়ার ထိပ်ဖူးတွေနဲ့တဝိပ္ပဒုံကြီးရထုတ်လုပ်နိုင်တယ်ဆိုတဲ့ချိန်စားချက်ရှိနေခြင်းပါပဲ ဒါဟာအာရဇံမကောင်းပဲစိုးရင်ကြာကောင်းတဲ့လက္ခဏာဖြစ်ပါတယ်
။မြောက်ကိုရီးယားကိုနျူကလ িয়ার လက်နက်တွေရှိခွင့်ပေးထားတာကလက်သင့်မခံနိုင်စရာဖြစ်တယ်လို့လည်းဘော်တန်ကပြောပါတယ်
။ If you believe and you may not that it is unacceptable
ယုံကြည်သည်ဖြစ်စေမယုံကြည်သည်ဖြစ်စေမြောက်ကိုရီးယားနျူကလ িয়ার လက်နက်တွေပိုင်ဆိုင်သွားမဲ့အရေးကလက်မခံနိုင်စရာဖြစ်ပြီးတချင်ချင်းမှာစစ်တပ်ကိုစဉ်းစားလာရပါလိမ့်မယ်
။စစ်တပ်ကိုအသုံးပြုဖို့အရေးကသမရထရန်ရှောင်ရှားတဲ့အချက်တစ်ခုပါ။မြောက်ကိုရီးယား၊အီရန်နဲ့တခြားအရေးကိစ္စတို့မှာသဘောထားကွဲပြားမှုတွေကိုထောက်ပြပြီးပြီးခဲ့တဲ့လတုန်းကပဲလုံခြုံရေးအကြံပေးဘော်တန်ကိုသမရထရန်ကယာဒုကဖယ်ရှားလိုက်ပြီးသူ့နေရာမှာတစားကန်အရေးဆေးဆံညှိနှိုင်းသူရောဘတ်အိုဘရိုင်ယန်ကိုအစားထိုးခန့်အပ်ထားပါတယ်ရှင်။
မတင်ကြီးထိုက်ပြပြသွားတာပါရှင်ဒေသတွင်းသတင်းတွေနဲ့အတူအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံတွေကဒုက္ခသည်စခန်းတွေဘက်ကိုလည်းအလှည့်ပေးကြပါလေရှင်ရိုဟင်ဂျာဒုက္ခသည်စခန်းအလုံးမှာတန်ဆူချိုးကာယံမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ဟာထိမ့်သိမ်းရေးစခန်းတွေမှာချုပ်နှောင်ထားတဲ့ပုံစံမျိုးဖြစ်နေလို့ဒီအစီအစဉ်ကိုရပ်တန့်ဖို့နယူးယောက်အခြေစိုက် HRW လူခွင့်ရေးစောင့်ကြည့်ရေးဖွဲ့ကမနေ့အင်္ဂါနေ့ကတောင်းဆိုလိုက်ပါတယ်ဒုက္ခသည်တွေသွာလာရေးပုံမှုခက်ခဲလာစီမှာဖြစ်လို့အခက်အခဲတွေပိုးပြီးတော့ရင်ဆိုင်လာရမှာကိုဆိုရင်တဲ့အကြောင်းကိုလည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတဦးကပြောပါတယ်မတ်အင်ဂျင်နိုင်ကအပြည့်အစုံတင်ပြပေးမှာပါရှင်
ဘင်္ဂလားဒေ့ရှ်ကောက်ဆက်စ်ဘဇားမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရဲ့ပတ်ပတ်လည်မှာတန်ဆူးကျိုးတွေကာယံပြီးလုံခြုံရေးကင်းဆောက်မျှော်စင်တွေတည်ဆောက်ဖို့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကအတိအကျညွှန်ကြားထားကြောင်းပြည်ထောင်ဝန်ကြီးအဆဒူစမန်ခန်ကစက်တင်ဘာလ26ရက်နေ့မှာကြေညာခဲ့တာပါဒီစီစဉ်ဟာဒုက္ခသည်တွေရဲ့လွတ်လပ်စွာသွာလာခွင့်ကိုချိုးဖောက်ရာရောက်တယ်လို့အင်ကာနေကထုတ်ပြန်တဲ့ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့ကြေညာချက်မှာဝေဖန်ထားပါတယ်ဒုက္ခသည်တွေကိုအကာအကွယ်ပေးမဲ့စာတန်ဆူးချိုးခတ်ပြီးထိမ့်သိမ်းရေးစခန်းလိုထားမဲ့ကိစ္စဟာလက်ခံနိုင်ပွဲမရှိဘူးလို့ HRW အာရှရေးရာတာဝန်ခံ Brett Adams က VOA ကိုပြောပါတယ
် The Bangladesh government is rightly concerned about problems of criminality there is some criminality in any group of million people there will be
ဒုက္ခသည်စခန်းတွေမှာရာဇဝတ်မှုကျူးလွန်မှုတွေရာဇဝတ်ကိုင်းအုပ်စုတွေနဲ့ပတ်သက်လို့ Bangladesh အစိုးရအနေနဲ့စိုးရိမ်ရမယ်ဆိုတာမှန်ပါတယ်အဲ့ဒီနေရာတွေမှာလည်းရာဇဝတ်ပြစ်မှုကျူးလွန်မဲ့သူတွေရှိပါလိမ့်မယ်။ဘင်္ဂလားဒေ့ရှ်ဆိုရအနေနဲ့အဲ့ဒီမှာရှိတဲ့ဒေသခံအတိုင်းအဝိုင်းကိုကောင်းမွန်လုံခြုံမှုတွေရှိစေချင်ပါပါ။အခုလိုတိတ်နေချေတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကသူတို့ရဲ့တဘာဝအရင်းမြစ်တွေကိုတုံးဆွဲနေတာကိုလည်းသူတို့စိုးရိမ်ကြပါတယ်။ဒါပေမဲ့ဒုက္ခသည်တွေကိုတန်ဆူးကျိုးတွေခတ်ပြီးလုံခြုံရေးမျှော်စင်တွေနဲ့ထိန်းသိမ်းစကားလိုမျိုးထားမဲ့ကိစ္စကတော့အဖြေမဟုတ်ပါဘူး။အဖြေကတော့ညှဉ်းပန်းရာမျိုးမရောက်တဲ့အခြေအနေမျိုးကိုပံ့ပိုးပေးရမှာဖြစ်ပါတယ်။
လူတွေကိုလွတ်လပ်စွာသွာလာခွင့်ပေးတာအသက်မွေးဝမ်းကြောင်းခွင့်ပြုတာစတဲ့ကိစ္စရပ်တွေလှုံ့ဆော်တင်တယ်လို့ Brett Adams ကပြောပါတယ်။ဒါကြောင့်ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့တန်ဆီးကျိုးကာယံမဲ့အစီအစဉ်ကိုရပ်ဆိုင်ဖို့ HRW အနေနဲ့ပြင်းပြင်းထန်ထန်တိုက်တွန်းကြောင်းသူကအခုလိုပြောပါတယ
်။ We're really urging the Bangladeshi government to change its mind. Don't go down.
ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ရဲ့စဉ်းစားချက်ကိုပြောင်းလဲဖို့ကျွန်တော်တို့တိုက်တွန်းနေပါတယ်။ဒီလမ်းကြောင်းကိုမသွားပါနဲ့လူမျိုးစုအလိုက်ရှင်းလင်းဖယ်ကြားမှုကြောင်းထွက်ပြေးလာရတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့သူတို့ကိုထိမ့်သိမ်းရေးချင်းစခန်းလိုမျိုးမှာထည့်ထားမဲ့လုပ်ရဟာတကယ်ဆိုးရွားလွန်ပါတယ်
။ဒါဆိုရင်ဒီရခိုင်ပြည်နယ်ကနေဒုက္ခသည်တွေစုလိုက်ပြုံလိုက်ထွက်လာတော့ကလက်ခံခိုလုံခွင့်ပေးထားတဲ့အတွက်ဒီဝင်ကြီးချုပ်ရှေ့ခ်ဟာစီနာကိုနိုင်ငံတကာကဝိုင်းဝန်းချီးကျူးခဲ့တာဆိုတော့အခုလိုစိတ်ပြောင်းသွားတာဘာကြောင့်လဲလို့မြင်လဲရှင့်
Well, they're very frustrated that we've spoken to the Bangladesh government and they're very frustrated.
သူတို့လုံလုံကိုစိတ်နှောက်ရှက်ဖြစ်နေတာပါ။ကျွန်တော်တို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့စကားပြောပါရယ်။ဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေကိုမြန်မာစစ်တပ်နဲ့မြန်မာအစိုးရကဖန်တီးပေးမယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကမျှော်လင့်ထားတာပါ။ဒါပေမဲ့ပြဿနာကမြန်မာဘက်ကစခဲ့တာပါ။ဒီပြဿနာအတွက်ဘင်္ဂလားဒေ့ရှ်မှာတာဝန်မရှိပါဘူး။အဲ့ဒီမှာတည်းနှစ်ဖက်ဖြစ်ရှင်းမရဖြစ်နေပြီးဘင်္ဂလားဒေ့ရှ်ဘက်မြန်မာအစိုးရကဖိအားအမြင့်ဆုံးပေးနိုင်ဖို့စူးစမ်းခဲ့ပါရယ်။ဒါပေမဲ့ပြဿနာကမြန်မာအစိုးရကတာကိုဂရုမစိုက်ပါဘူး။ဒါကြောင့်လဲဘင်္ဂလားဒေ့ရှ်ကတရုတ်ထီတောင်သွားခဲ့ပြီးမြန်မာကိုဖိအားပေးဖို့အကူအညီတောင်းခဲ့တာပါ
။စက်တင်ဘာလ4ရက်နေ့ကဘင်္ဂလားဒေ့ရှ်လွှတ်တော်ရဲ့အမြဲတမ်းကော်မတီကနေဒုက္ခသည်စခန်းတွေတဝိုက်လုံခြုံရေးအရတန်ဆူးကျိုးတွေကာယံတိစောက်ဖို့အကြံပြုခဲ့ပါတယ်။ဒုက္ခသည်တွေစခန်းတွေကတဦးတယောက်မှအပြင်းမထွက်ရအောင်နဲ့အပြင်ကနေဒုက္ခသည်စခန်းတွေထဲဝင်လို့မရအောင်တားဆီးဖို့ဖြစ်တယ်လို့လည်းလွှတ်တော်ကော်မတီကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့အာနာပိုင်တွေဘက်ကဒုက္ခသည်တွေကိုအကြောင်းကြားခြင်းမရှိခဲ့ဘူးလို့ကုတုပလောင်ဒုက္ခသည်စခန်းမှာနေထိုင်တဲ့ဦးမောင်မောင်က VOE ကိုပြောပါတယ
်။ဒါပေမဲ့သတင်းမီဒီယာတွေမှာလည်းကျွန်တော်တို့ဖဲရတယ်။ဒီမှာသူတို့သတင်းမီဒီယာတွေမှာမိတာအတိုင်းပါပဲသူတို့ကဒီမှာ အဲ့ဒီကျန်စီရကဖို့ကိစ္စမှာတို့အဓိကဘင်္ဂလားဒေ့ရှ်နိုင်ငံစစ်သားတွေကိုတာဝန်ရှာဖွေလိုက်တယ်လို့ကျွန်တော်တို့သိရပါတယ
်အခုလိုတန်ဆူးကျိုးခတ်မဲ့အစီအစဉ်ဟာဒုက္ခသည်စခန်းတွေထဲမှာနေထိုင်ကြတဲ့မိဘဆွေမျိုးမိသားစုတွေကြားဆက်သွယ်ရေးနဲ့ကျန်းမာရေးလူမှုရေးကိစ္စရပ်တွေမှာအခက်အခဲတွေပိုးပြီးကြုံလာရမယ့်အခြေအနေကိုစိုးရိမ်မိကြောင်းဥမ္မောင်မောင်ကပြောပါရယ်ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာရာဇဝတ်ကျူးလွန်မှုတွေရာဇဝတ်ဂိုင်းတွေပိုးပြီးများလာတဲ့အခြေအနေကိုထိန်းချုပ်ဖို့စက်တင်ဘာလ9ရက်နေ့ကစပြီး 3G နဲ့ 4G အင်တာနက်လိုင်းဝန်ဆောင်မှုတွေကိုဘင်္ဂလားဒေ့ရှ်အစိုးရကပိတ်ပစ်ခဲ့ပြီးတဲ့နောက်တန်ဆီးကျိုးခတ်မဲ့အစီအစဉ်ကိုကျင်းပခဲ့တာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလက်မခံတဲ့မြန်မာအစိုးရဘက်ကတော့စစ်စစ်ပြီးသားဒုက္ခသည်တွေကိုပြန်ပြီးလက်ခံဖို့အသင့်ဖြစ်နေကြောင်းပြောဆိုထားပေမဲ့သူတို့ဌာနေပြန်ရေးအစီအစဉ်မှာနိုင်ငံသားဖြစ်ခွင့်ဆိုင်ရာတောင်းဆိုချက်တွေကိုမြန်မာအစိုးရဘက်ကလိုက်လျောဖို့လိုကြောင်းဒုက္ခသည်တွေဘက်ကလည်းတောင်းဆိုထားပါတယ်ရှင
်မန်အင်ဂျင်နိုင်ပြောပြသွားတာပါရှင်အခုတခါလဲအင်ဒီဂျင်ထိုင်းနိုင်ငံအတွင်းမှာမူရစ်စိတ်ကြွဈေးတွေအလုံးရင်နဲ့ဖန်ဆီးရမိနေတဲ့အကြောင်းကိုပြောပြအောင်ပါထိုင်းမြန်မာနယ်စပ်မှာကာလတန်ဖိုးထိုင်းဘတ်ငွေတန်400အမေရိကန်ဒေါ်လာနဲ့တွက်ရင်ဒေါ်လာ73သန်းကျော်တန်ဖိုးရှိတဲ့စိတ်ကြွဈေးအလုံးရေ2သန်းနီးပါးကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးမိခဲ့ပါတယ်။ချင်းရိုင်ခရိုင်နဲ့ဖစ်စနုလွတ်ခရိုင်ချင်ပူရီခရိုင်တွေကနေဒီစိတ်ကြွဈေးတွေဖမ်းဆီးရခဲ့တာဖြစ်တဲ့အကြောင်းအောက်တိုဘာ1ရက်နေ့စွဲနဲ့သတင်းထုတ်ပြန်ထားတာဖြစ်ပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။အခုရက်ပိုင်းအတွင်းထိုင်းနိုင်ငံမြောက်ပိုင်းချင်းရိုင်ခရိုင်မဲဆိုင်နယ်စပ်ကနေပုံစံမျိုးစုံနဲ့ဝင်ရောက်လာနေတဲ့စိတ်ကြွဆေးပြားပေါင်းတန်းနဲ့ချီရှိပြီးတရားခံနေတဲ့အတူဖမ်းမိခဲ့ကြောင်းထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ထိုင်းမြောက်ပိုင်းချင်းရိုင်ခရိုင်မှာတော့ပုံစံမျိုးစုံနဲ့စိတ်ကြွဆေးတွေဝင်ရောက်လာရမှာနယ်စပ်စစ်စေးရေးဂိတ်နဲ့ပစ်စနုလုတ်ခရိုင်ချွန်ဘူရီခရိုင်တွေအထိပါဇက်တိုက်ဖမ်းမိခဲ့တာပါချင်းရိုင်ခရိုင်မဲဆိုင်နယ်စပ်ကိတ်ကနေစိတ်ကြွဈေးပြား၄သိန်းကိုလူမှုကယ်ဆယ်ရေးလူနာတင်ကားနဲ့တည်ဆောင်လာပြီးနယ်စပ်ကိတ်ကိုဖျက်ဖို့ကြိုးစားခဲ့တဲ့မူးယစ်မှောက်ခုကူသမားတွေကိုလည်းဖမ်းဆီးနိုင်ခဲ့တာပါထီးတဲ့တင်ရင်နေနဲ့စိတ်ကြွဈေးတွေတည်လာနေသလိုထိုင်းမြန်မာနယ်စပ်ကနေဝင်လာတဲ့ပစ္စည်းထည့်တဲ့လက်ဆွဲချင်းနှောင်းတွေကိုနှစ်ထပ်လုထားပြီးအတွင်းမှာစိတ်ကြွဈေးတွေတည်လာတာကိုလည်းနယ်စပ်စစ်ဆေးရေးဂိတ်တွေကရှာဖွေဖမ်းဆီးနိုင်ခဲ့ပါတယ်စက်တင်ဘာလ30ရက်နေ့တုန်းကတော့ပစ္စနုလုတ်ခရိုင်မှာစိတ်ကြွဈေးပြား၅သိန်းတည်ဆောင်လာတဲ့ကားကိုရဲတွေကဖမ်းဆီးခဲ့တာပါချွန်ပူရီခရိုင်ပတ္တရာမြို့နယ်ထဲမှာလည်းရဲတွေကအသွင်ဆောင်ပြီးမူးယစ်စေဝါသမားတွေကိုဖော်ထုတ်ဖမ်းဆီးခဲ့ပါတယ်ပတ္တရာမြို့နယ်ပါဝင်၄မြို့နယ်ထဲမှာမူးယစ်စေဝါရောင်းဝယ်သူဂိုင်းဝင်9ဦးကိုဖမ်းဆီးနိုင်ခဲ့ပြီးစိတ်ကြွဈေးတွေအများအပြားဖမ်းမိခဲ့တာဖြစ်ကြောင်းအမှတ်နှစ်ဒေသရဲမှူးမွန်ထရီကအခုလိုပြောဆိုသွားပါတယ
်มีเครือข่ายรายใหญ่ที่ของไอซ์1กิโลกรัมครับยาบ้า1หมื่นเมตรนะครับที่ประเมินกับสมทบลี
အခုရက်ပိုင်းတွင်အများဆုံးဖမ်းမိတာကတော့နိုင်ငံသားသားတွေအများဆုံးလာရောက်နေတဲ့ပတ္တိယမြို့နယ်ထဲမှာပါရဲတွေကအသွင်ဆောင်ပြီးမူးယစ်ဈေးဝယ်ယူခဲ့ရမှာမူးယစ်ခိုင်းဝင်9ဦးနဲ့စိတ်ကြွဈေး9သိန်း9တောင်းဖမ်းမိခဲ့တယ်ဆိုပြီးထိုင်းအနာပိုင်းတွေကသတင်းစာရှင်းလင်းပွဲလုပ်သွားခဲ့ပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ခရိုင်ကနေလာနေတဲ့စိတ်ကြွဈေးတွေကိုဇက်တိုက်နှိမ်နှင်းနေပေမဲ့2019ခုနှစ်ထဲမှာပဲစိတ်ကြွဈေးပြားအလုံးရေတန်ပေါင်း900ကျော်ဖမ်းမိခဲ့တယ်ဆိုပြီးပြီးခဲ့တဲ့ရက်ပိုင်းကပဲထိုင်းအနာပိုင်းတွေကပြောဆိုခဲ့ပါတယ်ရှင်
။မအေးအေးမှပြောပြသွားတာပါရှင်။ကျမတို့ VOA ကိုအီးမေးလ်ကနေတစင်ဝေဖန်ကြံပြုလို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင်အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။စာတိုက်လိပ်စာကတော့ VOA American တက်မြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တက်တာမှ855ဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American တန်ကဗုဒ္ဓဟူးနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Barbies News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းကောက်နှုတ်ချက် American Indian အသုံးအင်္ဂလိပ်သင်ခန်းစာနဲ့အင်္ဂါညတိုက်ရိုက်လေလံပြန်လည်ဆွေးနွေးခန်းအစီအစဉ်မှာတော့
NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြည်စည်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွှားတိုက်ချ
က်အမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရသဘောထားနဲ့ကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စဆွေးနွေးထားကြတာကိုပြန်ပြီးတော့နားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုစီစဉ်နေတာကမှအခုအရင်ဆုံးကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ကြောင်သတင်းဆောင်ပါတွေကိုမူလဆောင်ပါရှင်တွေရဲ့အဘော်မပြတ်မတ်ဤတန်စင်နဲ့အတူကောက်နှုတ်တင်ပြပေးထားပါတယ်။နားဆင်ကြရအောင်ပါရှင်
။ဗိုလ်ချုပ်ဂျူနဲ့တောင်အောင်ဆန်းစုကြည်ကြားဆက်ဆံရေးအလံဝေးလာတဲ့ဆိုတဲ့ကောင်းစင်နဲ့ဘာတစ်လင်နာကရေးထားတာကို asiatimes.com မှာစက်တင်ဘာလ30ရက်နေ့မှာဖတ်ရပါတယ်။2020ရွေးကောက်ပွဲကြိုကာလမှာစစ်ဖက်နဲ့အရက်ဖက်ဆက်ဆံရေးယူရင်းလာရည်လို့ဆိုပါတယ်။ဒီမိုကရေစီတိုးတက်ဖို့အတွက် 2008 ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်ရေးကို NLD ကတောင်းဆိုခဲ့နေချိန်မှာပဲတက်မတော်ဘက်ကအမျိုးသားကာကွယ်ရေးနဲ့လုံခြုံရေးကောင်စီ NDSC ကိုအာဏာပိုရှိစေမယ့်ဥပဒေမူကြမ်းကိုလွှတ်တော်မှာလဲမကြသေးခင်ကတင်သွင်းခဲ့တယ်လို့တိုင်းရိုက်သွေးသားတော်ဆက်သူကနိုင်ငံသားနိုင်ငံသားအဖြစ်ခံယူထားရင်ဘိုလ်အစိုးရဝန်ကြီးရာဒူးကြီးကိုလက်ခံလို့မရဘူးဆိုတဲ့မူကြမ်းကိုတင်သွင်းခဲ့တာကြောင့်အမေရိကန်နဲ့ပြည်ထောင်နိုင်ငံသားခံယူထားတဲ့တားနှစ်ယောက်ရဲ့မိခင်ဒေါ်ဆန်းစုကြည်က2020ရွေးကောက်ပွဲနောက်ဆက်တွဲအစိုးရနေရာမှာအဓိကနေရာမှာပါဝင်လို့မရအောင်စစ်တပ်ကတမင်အကွက်ဆင်တာလို့ဆိုပါတယ်။တချိန်ကတော့ဒေါ်ဆန်းစုကြည်ရဲ့မျက်နှာထောက်ပြီးတော့မြန်မာနိုင်ငံပေါ်ဖိအားသိမ်းမပေးခဲ့တဲ့နိုင်ငံတကာအတိုင်းဝန်းကအခုတော့ရိုဟင်ဂျာမွတ်စလင်အရေးမှာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရည်တွေပေါ်မှာဝေဖန်ခြင်းမရှိတဲ့အတွက်ဒေါ်ဆန်းစုကြည်ကိုရှုံချနေရကြောင်းစစ်တပ်ရဲ့စိုးမွေကိုဝေမျှနေရတယ်လို့ဆိုပါတယ်။တရုတ်ပေါ်ဒေါ်ဆန်းစုကြည်အားကိုးလာတဲ့အပေါ်တက်မတော်ကစိုးရင်ပေါ်ရတယ်လို့လည်းဆိုပါတယ်။ဒါကြောင့်လည်းအနောက်နိုင်ငံတွေကလွှမ်းမိုးမှုအခြေဆက်မိအောင်ပြန်ပြီးတော့ကြိုးစားနေပြီးတော့ဒါမှလည်းမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာအပေါ်တရုတ်ဩဇာလွှမ်းမှုရော့လာမှာလို့တက်မတော်ကတွက်ဆရတဲ့အကြောင်းဆောင်းပါရှင်ကဆိုပါတယ်။ရိုဟင်ဂျာပြည်ပခါသတင်းရင်းကြောင့်နောက်ဆုတ်သွားတဲ့အနောက်နိုင်ငံတွေကယင်းနိမ့်မြုံနယ်သူတွေရဲ့နေရာမှာတရုတ်ရဲ့ချင်းငွေကုန်သွယ်ရေးနဲ့ယင်းနိမ့်မြုံနယ်မှုတွေဝင်လာတယ်လို့ကုလသမဂ္ဂစီဝေးပွဲတွေမှာလည်းတရုတ်ကမြန်မာဘက်ကထောက်ခံပေးနေတယ်လို့ဆိုပါတယ်။ဒါကြောင့်လည်းတက်မတော်နဲ့အရသာဆွေးရကြသဘောထားမတိုက်ဆိုင်မှုတွေတိုးလာပြီးတော့2020ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးပွဲတွေစလာရင်ပို့ပြီးတော့တည်တာလာလိမ့်မယ်လို့ဆိုပါတယ်။တိုင်းရင်းသားဒေသတွေနဲ့မြို့ပြလူလက်တန်းစားတွေကြားမှာ NLG ပါတီအပေါ်မှာလူကြိုက်များမှုနှေးလာတယ်လို့ဆိုပါတယ်။တက်မတော်ကိုသဘောကျလွန်းလို့တော့မဟုတ်ပေမဲ့လည်းနိုင်ငံရေးအပြောင်းလဲလူကျင်တဲ့အတွက်တိုင်းရင်းသားပါတီတွေကတက်မတော်ရဲ့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီကိုထောက်ခံရင် NLG ပဲရှုံးရမှာလို့ဆိုပါတယ်။မကြသေးခင်တုန်းကပြည်ဦးလွယ်မှာတိုက်ခိုက်မှုရှမ်းပြည်နယ်ရခိုင်ဒေသတွေမှာတိုက်ပွဲတွေပြန်ဆက်လာတာတွေအပြင်စက်တင်ဘာလ26ရက်နေ့ကလည်းရန်ကုန်မန္တလေးနဲ့နေပြည်တော်နေရာတွေမှာအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုတွေဖြစ်လာမယ်လို့စစ်တပ်ကသတိပေးချက်ထွက်ပေါ်လာတာဟာတက်မတော်ကအာဏာသိမ်းနိုင်ဖို့လိုအပ်တဲ့ချက်တွေပေးနေတယ်လို့ဖြစ်နေတယ်လို့လည်းဆိုပါတယ်။2020နိုဝင်ဘာရွေးကောက်ပွဲရလဒ်ကိုကြိုပြီးတော့ခံမနိုင်ဖို့စောသေးတယ်ဆိုပေမဲ့လည်းတိကျတာကတော့မြန်မာစစ်တပ်နဲ့အရက်ဖက်ဆက်ဆံရေးကလှိလင်းမြန်မြန်ဆွေးရလာနေပြီးတော့ရွေးကောက်ပွဲမတိုင်ခင်ကာလမှာနိုင်ငံရေးအာဏာတိုးပြီးတော့လွှမ်းမိုးနိုင်ဖို့တက်မတော်ကကြိုးစားနေရပဲဖြစ်တယ်လို့ဆောင်းမရှင်ကရေးသားထားတာကိုမူရင်းအာပေါ်မပြတ်ကောက်နှုတ်တင်ဆက်လိုက်ရပါတယ်ရှင်။
မြန်မာပြည်ကတစ်တော်ပြုံးတီးမှုပြဿနာဆိုတဲ့ခေါင်းစဉ်နဲ့ Asia Dialogue မှာစောင်းပါရှင်ဝင်းမျိုးသူရေးထားတာကိုလည်းပြောပြချင်ပါတယ်။ကုလသမဂ္ဂစာနယ်ရေးခန်းနဲ့စိုက်ပျိုးရေးအဖွဲ့ FAO ရဲ့စီရင်စရာတွေအရမြန်မာနိုင်ငံမှာ2010ကနေ2015အတွင်းတစ်တော်ဧကပေါင်းတစ်ဒသမ3သန်းပျက်စီးသွားကြောင်းနဲ့ဒါဟာနိုင်ငံတွင်းစုစုပေါင်းတစ်ပင်တွေရဲ့နှစ်ရာခိုင်နှုန်းဆုံးရှုံးတာဖြစ်ကြောင်းဆိုပါတယ်။ဒီစီရင်ရမြန်မာနိုင်ငံဟာကမ္ဘာမှာဘရာဇီးနဲ့အင်ဒိုနီးရှားပြီးရင်တတိယမြောက်တစ်တော်ပြုံးတိမှုအများဆုံးနိုင်ငံဖြစ်ပါတယ်။1988ခုနှစ်စစ်အုပ်ချုပ်ရေးမတိုင်ခင်ကတစ်တော်ပြုံးတိမှုဟာ 3.25 ရာခိုင်နှုန်းသာရှိခဲ့ပြီးနောက်ပိုင်း10ဆုနှစ်တွင်မှာ သစ်ဆေးခွက်ကိုပုဂ္ဂလိကပိုင်းဖွင့်ပေးလိုက်ပြီးတဲ့နောက်ပိုင်းနှစ်စဉ်တစ်တော်ပြုံးတိမှုဟာ 1.2 ရာခိုင်နှုန်းအထိခုန်တက်သွားခဲ့ကြောင်းရေးသားထားပါတယ်။နောက်ပိုင်းနှစ်တွေမှာလည်းစစ်တပ်အာဏာယူခဲ့တဲ့1988ကစလို့ထုံပိုင်းထုံပိုင်းတစ်တော်ပြုံးတိမှုနှုတ်မြင့်မာလာတာကိုတွေ့ရတယ်လို့ဆိုပါတယ်။မြမပြည်တွင်တော်ပြုံးရတဲ့အကြောင်းတွေထဲမှာတောင်ယာချက်ထွင်တာထင်းခုတ်တာတွေဟာအဓိကအကြောင်းလို့အာဏာပိုင်တွေကပြောကြပေမဲ့အရက်ဖက်လူမှုအဖွဲ့တွေကတော့ဒေသရင်းရွာသားတွေတုံးဆွဲတဲ့ပမာဏကဘာမှမပြောပါတော့ပဲမြို့နယ်လူရန်စားတွေအတွက်အဓိကဖြစ်စည်းဖို့ခုတ်ယူတဲ့ပမာဏကအဓိကဖြစ်တယ်လို့ခြေပကြပါတယ်မြို့ပြရဲ့အိမ်နဲ့ဆက်ယုံတွေအတွက်လောင်စာလိုအပ်ချက်တွေကိုရင်းနှံစီဒါမှမဟုတ်တခြားလောင်စာတွေကိုအစားထိုးသုံးကြမယ်ဆိုရင်တော်ပြုံးသက်သာမှဖြစ်ကြောင်းနဲ့ဒါဟာအမျိုးသားသစ်တော်ဆိုင်ရာမူဝါဒလည်းဖြစ်တယ်လို့ရေးသားထားပါတယ်ပြည်တွင်းစစ်နှစ်ရှည်နေတာကလည်းတော်ပြုံးရခြင်းအကြောင်းတစ်ရပ်ဖြစ်ပါတယ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ပေါင်း20ကျော်နဲ့မြမအစိုးရစစ်တပ်တို့နှစ်ပေါင်း80ကျော်စစ်ဖြစ်နေခဲ့ပြီးတိုင်းရင်းသားအဖွဲ့တွေဟာသူတို့ရက်တည်ရဲ့အတွက်လိုအပ်တဲ့ငွေကိုတစ်ခုတ်ရောင်းတာနဲ့ဒေသအတွက်တယံဇာတတွေဖြစ်ကြတဲ့ကြောက်စိန်ရွှေနဲ့တပ်ထုတွေတူးဖော်ရောင်းချခြင်းအပြင်ရှာဖွေရယူကြပါတယ်။2002ခုနဲ့2014ခုကြာကာလမှာအစိုးရထိန်းချုပ်တဲ့ area တွေမှာမွန်ကရင်နဲ့တနင်္သာရီစတဲ့တိုင်းရင်းသားတွေထိန်းချုပ်တဲ့ area တွေထက်ပိုပြီးတော့တစ်တော်ပြုံးတိမှုနှုံမြင့်မာလာတာကိုတွေ့ရပါတယ်။တိုင်းရင်းသားလက်နက်ကိုင်တွေအများပြားလှုပ်ရှားနေတဲ့ရှမ်းပြည်နယ်မှာတော့တခြားဒေသတွေထက်တော်ပြုံးတဲ့နှုံပိုပြီးတော့မြင့်မာပါတယ်။မြမမြေ area အားလုံးရဲ့30ရာခိုင်နှုန်းဟာတစ်တော်ဝန်ကြီးဌာနလက်အောက်မှာရှိပြီးတစ်တော်ဝန်ကြီးဌာနက2030မှာကဘာကြီးပူနွေးမှုကိုဟန်တာနိုင်ဖို့နိုင်ငံတော်အဆင့်သတ်မှတ်ပြီး40ရာခိုင်နှုန်းအထိတစ်တော်ဧရိယာတိုးမြင့်လာအောင်ဆောင်ရွက်ထားဖို့ရည်မှန်းထားကြောင်းလည်းဖော်ပြပါရှိပါတယ်။အချုပ်ပြောရမယ်ဆိုရင်လူမှုနဲ့သဘာဝပတ်ဝန်းကျင်အကျိုးကိုမျှော်ကိုပြီးမြန်မာနိုင်ငံရဲ့အမျိုးသားတစ်တော်ထိန်းသိမ်းရေးဆိုင်ရာမူဝါဒကိုပြန်လည်သုံးသပ်သင့်ပြီးပြုပြင်သင့်တာတွေကိုပြုပြင်သင့်တဲ့အကြောင်းရေးသားထားတဲ့ဆောင်းပါးအပြည့်အစုံကိုတော့ Asia Dialogue မှာဖတ်ရှုနိုင်ပါတယ်ရှင်။ခုဆက်လက်နားဆင်လေ့လာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလတန်ကစီစဉ်ပို့ချပေးထားပါတယ်ရှင
်ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
a case in point
ဆိုတဲ့အသုံးပဲဖြစ်ပါတယ်စာလုံးပေါင်းက a ကတစ်ခုCASE case ကဖြစ်ရတရား INN ကအထဲမှာဒါမှမဟုတ်ရှိနေတာပတ်သက်နေတာ POINT point ကအဓိပ္ပာယ်အမျိုးမျိုးရှိရမှာ noun နာမ်ဖြစ်သုံးရင်တော့အပြားအချွန်းအစွန်းအငူအဆင့်အမှတ်အချက်အလက်အစစ်စသဖြင့်လို့ဖြစ်ပါတယ် verb ကရိယာရဆိုရင်တော့ညွှန်းတာချွန်းတာထောက်ပြတာစသဖြင့်လို့ဖြစ်ပါတယ်ဒါကြောင့်စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကဖြစ်ရတစ်ခုကိုထောက်ပြရရင်ပေါ့ဆိုတာပါပဲ idiom အဓိပ္ပာယ်ကလည်းစင်တူရိုးမှဖြစ်တယ်လို့ဆိုရမှာပါတစ်ခုခုအကြောင်းစကားပြောရမှာဥပမာဖြစ်ထောက်ပြရရင်တနည်းဒီအကြောင်းနဲ့ပတ်သက်လို့ပိုရှင်းလင်းအောင်ပြောရမယ်ဆိုတဲ့အဓိပ္ပာယ်မျိုးယူနိုင်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Smoking is dangerous to one's healthA case in point is my brother John, who smokes 2 packs a day. He has lung cancer, and the doctor says he won't live long.
Sili tabda ha, lu jama yi dwe andye shi de sura wu, tete pi tau bia ya me sui, jano ni John ha, tene sili nabu tau de. So gensa pi lu, tu ute ma shi ro wu lu le siyawe nga,သူကိုပြောထားလေလို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Smoking is dangerous to one's health. A case in point is my brother John who smokes 2 packs a day. He has lung cancer and the doctor says he won't live long.
တခုခုအကြောင်းစကားပြောရမှာဥပမာဖြစ်ထောက်ပြရရင်တနည်းဒီအကြောင်းနဲ့ပတ်သက်လို့ပိုရှင်းလင်းအောင်ပြောရမယ်ဆိုတဲ့အဓိပ္ပာယ်မျိုးဆိုရင် idiom အသုံးရဘယ်လိုပြောမလဲ
a case in point
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Style နဲ့ခင်အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတ်တန်စီစဉ်ပို့ချပေးခဲ့တာဖြစ်ပါတယ်ရှင်။အခုတော့ကိုသားညူစီစဉ်ထုတ်လွှင့်ပေးခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးတော့နှาศင်ကြရအောင်ပါရှင်။
American နိုင်ငံရေးအကြောင်းသိကောင်းစရာကိုကိုသိန်းထိုင်ဦးကတင်ပြသွားတာပါရှင်။အခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်နဲ့အတူကိုသားညူစီစဉ်နဲ့ဆက်တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနှาศင်နိုင်ကြပါပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ NLD အစိုးရလက်ထက်ကာလုံရဲ့အခမ်းအနားပါကာလုံလို့ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူညွန်းကောင်စီရဲ့အခမ်းအနားကိုချက်ထွင်ပြင်ဆင်ဖို့ဆိုပြီးတော့ဒီဖွဲ့စည်းပုံပြင်ဆင်ရေးအစိုးရချက်တွေလွှတ်တော်မှာရှိနေသလိုပဲလက်ရှိအစိုးရလက်ထက်မှာကာလုံမခေါ်နိုင်တဲ့အပေါ်မှာတမရဘက်ကလည်းဝေဖန်ပြောဆိုတာတွေရှိနေပါတယ်။ဒါကြောင့်မလို့မြူသားကောက်ွယ်နဲ့လူညုံကောင်စီနဲ့ပတ်သက်လို့လက်ရှိ NLD အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုကျွန်တော်တို့ဒီနေ့ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှုတ်ရှိပါတယ်။ပထမတူကတော့ပြည်သူ့ကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီရဲ့ဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့ဦးမောင်မြင့်ဖြစ်ပါတယ်ခင်ဗျာ။နောက်တူကတော့ဒင်းစာဆရာဦးစီသူအောင်မြင့်ဖြစ်ပါတယ်။နှစ်ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးဦးမောင်မြင့်ကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဦးမောင်မြင့်ကြားပါလားခင်ဗျာ။ကျွန်တော်အရင်ဆုံးမေးချင်တာကတော့ပြောရမယ်ဆိုလို့ရှိရင်ဒီကာလုံနဲ့ပတ်သက်လို့ပြင်ဆင်ရေးဆူပြီးချက်ပေါ့နော်ကြံ့ခိုင်ရေးပါတီနဲ့တမ်ဘရိုဘက်ကနေပြီးတော့ဆူတင်သွင်းထားတာရှိပါတယ်အဓိကကျွန်တော်တို့သိထားရတဲ့အချက်အရဆိုလို့ရှိရင်တော့ကာလုံကိုပုံမှန်ခေါ်ဖို့ရယ်နောက်တစ်ခုကလွှတ်တော်ဖျက်သိမ်းဖို့နိုင်ဖို့အတွက်ကာလုံကနေပြီးတော့အကြံပြုခွင့်ပေါ့နော်ဒီလိုဟာမျိုးတွေပါလာတယ်အဲ့တော့ကျွန်တော်သိချင်တာကဒီအဆူပြူချက်ကဘလို့ရွေချက်နဲ့ပြူတာလဲဒါကတမ်ဘရိုရဲ့ခံခန္ဓာကိုပိုပြီးတိုးချဲ့ခြင်းတဲ့သဘောလားဥမောင်မြင့်ရဲ့အမြင်အရင်ဆုံးသိချင်ပါတယ်ခင်ဗျ
အဲကျွန်တော်ပြုလေးဝေခံရမယ်ဆိုလို့ရှိရင်တော့အဲ့လိုအဆူပြူတယ်ဆိုတော့ကျွန်တော်မသိဘူးဗျအ
ဲ့တော့ဒီအဆူပြူတဲ့အပေါ်မှာကျွန်တော်သိထားလောက်ကြန့်ခိုင်ရေးပါတီကလည်းပါတယ်တမ်ဘရိုကလည်းပါတယ်အဲ့တော့ဒီအဆူပြူနဲ့ပတ်သက်လို့ဥမောင်မြင့်ရဲ့သဘောလားဘလို့ရှိလဲခင်ဗျအ
ဆူပြူတဲ့ theme မှာသူကလက်မှတ်ထိုးရတဲ့လူတွေရှိတာကိုလက်မှတ်ထိုးရတဲ့လူတွေကမှဖတ်ရတာဗျကျွန်တော်ကလက်မှတ်ထိုးရတဲ့ theme မှာပါတဲ့အခါကျတော့ကျွန်တော်ကဖတ်လည်းမဖတ်လည်းရဘူးရေဘူးကအားဖြင့်ပြောရမယ်ဆိုလို့ရှိရင်တော့ယူသလားဝေခံတာပါကျွန်တော်မသိဘူးဗျအဲ့ဒါတော့
ဟုတ်ကဲ့ကာလုံကိုလက်ရှိအဆူရလက်ထက်မှာဟိုလုံးဝတခါမှမခေါ်နိုင်သေးဘူးပေါ့နော်ဟိုတခုတနည်းအားပဲတက်မလို့စဉ်းစားရှင်းလင်းပေါ်မှာပြောသွားပါရယ်ခင်ဗျအဲ့တော့တက်မလို့ဘက်ကလည်းဒါကိုပုံမှန်လို့ခေါ်စီခြင်းနဲ့ပုံစံမျိုးသူတို့ပြောသွားပါရယ်အဲ့တော့ဒီကာလုံမခေါ်နိုင်တဲ့အခြေအနေနဲ့ပတ်သက်လို့ဥမောင်မြင့်နေတဲ့ဘယ်လိုမြင်လဲဒါတကယ်တမ်းထိခိုက်မှုရှိလားတည်ရောက်မှုရှိလားဒီအုပ်ချုပ်ရေးလုပ်ငန်းစဉ်တွေအတွက
်ဦးသိန်းစိန်ဓမ္မရတာဝန်ကြီးတဲ့အခြေအနေကစိုးရအဖွဲ့မှာကျွန်တော်ကနိုင်ငံရေးဒုတိယဝန်ကြီးတာဝန်ဆက်ယူရပါတယ်ကာလုံဆိုတာကိုကျွန်တော်မှတ်မိသလောက်ဆိုလို့ရှိရင်ဒါဧပြီလတကြံပြီးမှစခေါ်တယ်ဆိုကျွန်တော်မှတ်မိတယ်အမှန်တော့ခေါ်တဲ့ကာလုံမှာတော့ကျွန်တော်ဒုတိယဝန်ကြီးဖြစ်လို့ကျွန်တော်အဖွဲ့ဝင်နဲ့မဖြစ်တဲ့အတွက်ကျွန်တော်တက်မတက်ခဲ့ရဘူး။ဒါပေမဲ့ဒုတိယအကြိမ်လုပ်တဲ့ကာလုံကစပြီးတော့မှကျွန်တော်နိုင်ငံရေးဝန်ကြီးဌာနမှာတောက်လျှောက်နေတဲ့ကာလတစ်လျှောက်တော့ကျွန်တော်ကာလုံတက်ခဲ့တယ်။တက်ခဲ့တဲ့အခါကျတော့မြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့ကာကွယ်ရေးလူညွန့်ရေးကိစ္စတွေမတော်ဘူးပေါ့ဗျာ။ဒါတွေပို့ပြီးတော့မှအရေးကြီးတဲ့စီးပွားရေးရအရေးကြီးတဲ့ကိစ္စတွေဆိုလို့ရှိရင်လည်းကာလုံမှာဆွေးနွေးကြရှိပါတယ်။ဒါကြောင့်မလို့ကာလုံကတော့နိုင်ငံတကာနိုင်ငံအတွက်ဒါတဲ့ကျွန်တော်မြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းပါဝင်တဲ့အတွက်ကြောင့်မို့လို့တကယ်တော့လိုအပ်တဲ့ mechanism တစ်ခုပဲအဲ့တော့အတုံးချခြင်းအတုံးမချခြင်းကတော့ဒါအစိုးရအဖွဲ့ပေါ်မှာလူတည်ပါတ
ယ်မြို့သားလုံခြုံရေးကောင်စီလိုဟာမျိုးကတကယ်တမ်းပြော American ပြည်အောင်စုမှာလည်းရှိပါတယ်ဒါပေမဲ့ခုနပြောလို့ရွက်ကောက်ခံရတားကကုစလေကြီးအများစုပါဝင်တယ်တစ်ဖက်ကဒီတက်ကဒီပူတွဲစီဥစီချုပ်ကအဖွဲ့လည်းပါပါတယ်ခင်ဗျဒါပေမဲ့အခုမြန်မာနိုင်ငံကာလုံဖွဲ့စည်းပုံကြီးကတော်များများဝေဖန်အစိုးရကတော့မပြောသေးပါဘူးတော်များဝေဖန်နေကြတာက6ဦး5ဦးလို့သဘောမျိုးပေါ့နော်အဲတမရဘက်ကကုစလေ6ဦးအောင်ရှိထားတယ်ဒါကြောင့်မလို့တမရဘက်ကအသာစီးလို့ရတယ်အများစုလို့ဖြစ်နေတယ်ဒီချင်းဒီကြောင့်ဝေဖန်တာတွေရှိပါတယ်ဒါနဲ့ပတ်သက်လို့ဥမောင်းမြေပါများတုံ့ပြန်လို့ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီတမစ်ကျော်လောက်ပေါ့လေနိုင်ငံရေးဝန်ကြီးဌာနမှာဒုတိယဝန်ကြီးဖြစ်တဲ့ကာလုံတက်ခဲ့တဲ့ချိန်မှာတော့သူကအဲလူများချင်းမများချင်းတက်ဖက်ကများချင်းအရက်ဖက်ကများချင်းအဲ့ဒီစသည်အဲ့ဒါတွေကအဓိကမကြောက်ဘူးကြာအဓိကကတော့ကျွန်တော်တို့ကာလုံရဲ့လုပ်တဲ့သဘောတူပါဘာကာလုံမလုပ်ခင်မှာတရက်သမုနှစ်ရက်ကြိုပြီးတော့မှတက်ဆိုင်ကကျွန်တော်တို့ကာလုံထဲမှာပါတဲ့ဝီထာရတွေကနေပြီးတော့မှဒီအဂျန်ဒါတွေကိုဆွေးနွေးပါမယ်ဆိုပြီးတော့မှအစိုးရအဖွဲ့ကိုတင်ပြရတယ်သမ္မတရုပ်ကိုတင်ပြရတယ်သမ္မတရုပ်ကအဲ့ဒါတွေ collect လုပ်ထားတယ်ပြီးတော့မှကာလုံအစည်းအဝေးစပြီဆိုတာနဲ့ကာလုံအစည်းအဝေးခန်းမှလည်းတည်တံ့ရှိတယ်အဲ့ဒီအစီအစဉ်စပြီးဆိုတာနဲ့အစိုးရအဖွဲ့ရဲ့အတွေ့အမှုဖြစ်တဲ့ဒီညွှန်ချုပ်ကနေပြီးတော့မှသူကအဲ့ဒီအဂျန်ဒါတွေတိုင်းတော့ခေါ်တာပေါ့ဗျာခေါ်တဲ့အခါကျတော့အဲ့ဒီအဂျန်ဒါတွေတိုင်းပဲဒေါက်တာဆန်ရဲ့ဝန်ကြီးဌာနကထပ်ပြီးဆွေးနွေးတာပေါ့ကျွန်တော်ဆိုလို့ရှိရင်လည်းနိုင်ငံရေးဝန်ကြီးဌာနဝန်ကြီးမရှိဘူးဆိုကျွန်တော်ဆွေးနွေးတယ်ဝန်ကြီးရှိရင်တော့ဝန်ကြီးဆွေးနွေးတာပေါ့အဲ့ဒါမျိုးဆွေးနွေးကြတဲ့အတွက်ကြောင့်အဲ့ဒါတွေအားလုံးကဒါဝိုင်းဆွေးနွေးကြပြီးတော့မှဒါဆိုရင်ဖြတ်တယ်ကတော့တမရကပဲဖြတ်လိုက်တာပဲ အဲ့ဒါကိုကျွန်တော်မှတ်တမ်းတင်ထားတယ်အဲ့တော့ကာလုံရဲ့ဟိုဘာကောမလဲဒီအစည်းအဝေးမှတ်တမ်းဆိုတာလည်းသူကသူ့အတူတည်ကြားရှိပါတယ်ဒါကြောင့်ဟိုတကယ်တမ်းပြောမယ်ဆိုလို့ကျင်တော့နိုင်ငံရဲ့အရေးကြီးတဲ့ကာကွယ်ရေးသူညွှန်ရေးကိစ္စတွေကိုတတိယနေ့အကုန်လုံးစုံလုံးလေးလေးနဲ့ပြင်ပြပြီးတော့မှအဲ့ဒီမှာကျွန်တော်တို့ကဟိုဆွေးနွေးဆုံးဖြတ်ကြတဲ့အတွက်ကြောင့်မို့လို့6ရောက်5ရောက်ဒီဟာကြက်တလာမရှိပါဘူးအဲ့တော့ကျွန်တော်ဖြည့်ဖြည့်တင်ပြရလို့ရှိရင်တော့ပထမပိုင်းကကျွန်တော်ကနိုင်ငံကြီးမှာအနေကြခဲ့တဲ့ခုနှစ်လောက်နေခဲ့တာဖြစ်ကြောင့်မို့လို့တတိယဒီဒုတိယဒီတက်တန်းမှာကျွန်တော်ကဦးသိစီရဲ့ဒီသမရတက်တန်းမှာလည်းကျွန်တော်တစ်နှစ်နေခဲ့ရတယ်ပြန်မို့ကျွန်တော်ဆက်ခေါ်တယ်ကျွန်တော်လည်း support လုပ်နေတာပေါ့ဗျာနောက်ပိုင်းကျတော့ပြန်ကြားရေးဝန်ကြီးနဲ့လုပ်တယ်ဆိုပြီးတော့မှကာလုံခွဲ့ရမှုပဲပြန်ကြားရေးဝန်ကြီးဦးကျော်ဆန်းကိုလည်းဖိတ်တယ်နောက်ပိုင်းကျတော့တခါရဲချုပ်တဲ့လူလာပဲဆိုရဲချုပ်ဦးကျော်ကျော်ထွန်းကိုလည်းဖိတ်တယ်အဲဒါမို့လို့ဖိတ်ကြားလို့ရှိရင်တက်ရောက်လို့ရပါတယ်အဲ့တော့ဒီဟာကမဲခွန်းရနဲ့မဆိုင်ပါဘူ
းချို့ဒီဥပရခိုင်လူကိစ္စမျိုးတွေပေါ်လာတဲ့ခါမှာကျွန်တော်သတိထားမိလားတော့ဒီလုံအမျိုးသားလူမျိုးရေးကိစ္စရပ်ဆိုပြီးတော့သူတို့စီဝေးခေါ်တယ်နိုင်ငံတော်ဆင့်စီဝေးခေါ်ပါတယ်တခြားခုနကာလုံအပြင်တခြားဝင်ကြီးတွေပါပြီးတော့တက်တာတယ်ကျွန်တော်နှစ်ခါသုံးခါလောက်ကျွန်တော်သတိထားမိပါတယ်ဒါပေမဲ့ကာလုံဆိုတဲ့နာမည်နဲ့ကာလုံအစည်းအဝေးကိုမခေါ်နိုင်တဲ့အခြေအနေမျိုးကတော့ဒီ energy ဆူကလက်ထက်မှာလုံးဝမရှိခဲ့ဘူးလို့သိရပါတယ်ခင်ဗျာအဲ့တော့ဒီလိုမခေါ်နိုင်တဲ့အတွက်ကြောင့်မလို့ပဲအမျိုးသားလူမျိုးရေးနဲ့ပတ်သက်လို့တစုံတရာတက်ရောက်မှုတွေရှိနိုင်ပါလား
ကာလုံမခေါ်ရမယ့်နဲ့ကာလုံထဲမှာပါတဲ့လူတွေနောက်တစ်ခါဟို surplus ထပ်ပြီးတော့မှဆို invite ပေါ်လာတော့ဖိတ်ချထားတဲ့လူတွေပါတယ်ဆိုရင်အစည်းအဝေးလုပ်တယ်ဆိုရင်တော့ရေပုံအဖြစ်တော့နိုင်ငံတော်ရဲ့ကာကွယ်ရေးလူမျိုးရေးကိစ္စတွေမှာဆွေးနွေးကြတယ်ဆိုလို့ရှိရင်ကောင်းမှန်ပါတယ်သို့တော့သူကဒီဖွဲ့စည်းပုံအခြေခံဥပဒေကပြတ်ထန်းထားတာကသာလို့ငါသာလေသူကအာဏိသင်ရှိတယ်ဆုံးဖြတ်ချက်တွေရှိတယ်အဲ့တော့ကာလုံလို့မခေါ်ဘူးဆိုလို့ရှိရင်တော့အဲ့သူ့ရဲ့ဆုံးဖြတ်ချက်တွေဒီကာလုံရဲ့အာဏိသင်ကိုတော့အပြည့်အဝရလိမ့်မယ်ဆိုကျွန်တော်တို့ဒီလိုမပြောလဲမအောင
်ဟုတ်ကာလုံအာဏိသင်ဆိုဘယ်လိုသဘောလဲခင်ဗျ
အဲ့တော့ဖွဲ့စည်းပုံအခြေခံဥပဒေမှာတော့သူကဒီကာလုံကလုံနိုင်တဲ့အချက်တွေရှိတာဟုတ်ဗျဒီဘောကလာဆိုင်ရာပြတ်ထန်းချက်များဆိုတာတပ်ဒီကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေအခန်းဆက်တင်မှာပါတယ်အဲ့ဒီမှာဆိုလို့ရှိရင်လေဟိုကာလုံကသာဒီရင်သူကပြတ်ထန်းနိုင်တဲ့ခါတွေရှိတယ်သမရကတည်းကလူလူမရတဲ့ခါတွေရှိတယ်ကာလုံခေါ်ပြီးကာလုံကမပြတ်ထန်းမရတဲ့ရှိတယ်အကြောင်းမလို့အဲ့ဒီဟာတွေအပေါ်မှာသူတို့နည်းနည်းလေးအစိုးရအနေနဲ့လည်းကွန်ဆန်းဖြစ်တယ်လို့ကျွန်တော်တော့ယုံကြည်ပါတယ်ဟု
တ်ကဲ့အဲ့တော
့ဒီညမှာတော့ကုသညုံကြီးကျွန်တော်ဖြစ်သက်တင်ပြချင်တာကဒီ Facebook Live ပေါ်မှာတော့ကြောက်ကြရတော့ဗောဗျာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကသူကနိုင်ငံရေးဝန်ကြီးဌာနအနေနဲ့တက်ရမှာအဲ့တော့သူရဲ့ပရိုတိုကောကနောက်ကျနေလို့ဒါတွေကတော့ကလေးကလားအတွေးခေါ်တွေပါပြပြတဲ့မှာလဲသမရကထိကထိုင်တာပဲပြီးလို့ရှိရင်အတိုင်ပင်ခံကဒါဒုတိယနေရာထိုင်တာဒါကြီးကကျွန်တော်တို့ကလူလဲမသိဘူးပြောစရာလည်းအကြောင်းမရှိပါဘူ
းဥစီသူအောင်မြင့်ဖိတ်ခေါ်ကြပါလေဥစီသူအောင်မြင့်ခုနဥမောင်မြင့်ပြောသွားတာလဲကြားမိပါပါဥမောင်မြင့်ကလည်းရခင်ဥသိစစ်ဆိုးရလက်ထက်မှာကာလုံစီကူတွေမှာတက်ခဲ့တဲ့လူဆိုတော့သူပြောသွားတဲ့ထက်မှာတော့ကာလုံနဲ့ပတ်သက်လို့စိုးရင်စရာမလိုဘူးမဲခွဲမဲ့ဟာလည်းမဟုတ်ဘူးဒါပေမဲ့ခုနကပြောလို့ပေါ့ကာလုံကဆုံးဖြတ်နိုင်တဲ့ဖွဲ့စည်းပုံဆိုင်ရာအာဏိသင်တွေထိတိအောင်မလုပ်နိုင်ဘူးဆိုတဲ့ဟာဖြစ်ပါရှိပါတယ်အဲ့တော့ဒါနဲ့ပတ်သက်လို့အခုလွှတ်တော်မှာလည်းဒီကာလုံနဲ့ပတ်သက်လို့ပြောနေတယ်တမရိုဘက်ကလည်းပြောနေဒီပေါ်မှာဦးစီစောင်မြင့်ရဲ့အမြင်ကိုကျွန်တော်ရေသုံးသိချင်ပါတယ
်အခု NLD အနေနဲ့ပေါ့နော်ဒီဖွဲ့စည်းပုံ2008အခြေခံဥပဒေဆိုတာကဟိုပုံမှန်လေးပြောရင်တော့အရင်ဒါစစ်အာဏာရှင်တွေစိတ်ကြိုက်ဆွဲထားတဲ့ဟာပြည်သူလူထုကအပလောက်ရခိုင်လို့ထောက်ခံတယ်ဘာညာဆိုပြီးလဲဒါတွေကလည်းတကယ်မဟုတ်ပါဘူးတကယ်လို့ပြည်သူလူထုကထောက်ခံတယ်လို့ပြောလို့ဆိုရင်အခုပြည်သူလူထုအဆုံးချက်ကိုပြန်ခိုင်ယူမယ်ဆိုရင်လည်းဒါမျိုးလည်းလက်ခံတာမျိုးလည်းမရှိပါဘူးဒါခဏထားလိုက်ပေါ့နော်အဲ့တော့ဒီစာအုပ်အသိအဲမှာဘုရားတော်က2008ဖွဲ့စည်းပုံထဲမှာဒီမိုကရေစီမဆန်တဲ့တကယ်လို့ဟိုဥစ္စာပေါ့နော်နိုင်ငံဖို့ဟိုမသိတဲ့အထက်မှာဘုရားတော်ကဒီကာလုံဖွဲ့စည်းပုံကလည်းတစ်ခုအပါဝင်ပဲအဲ့တော့တစ်ဖက်က MND ကသူကဘာလုပ်ရကြလဲလို့ကျွန်တော်နားလေတော့ဆိုရင်ဒီဖွဲ့စည်းပုံအခြေခံဥပဒေကိုလည်းသူကလိုက်လာရတယ်တိုင်းလာတဲ့ခါကျတော့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါတာကမြို့သားကကွယ်ရေးနဲ့လူမျိုးရေးကောင်စီဖွဲ့စည်းခြင်းဆိုတာပဲသူကပါတယ်ဘယ်သူနဲ့ဖွဲ့စည်းတယ်ဆိုပြီးတော့မှအဲ့ဒီတော့အဲ့ဒီကာလုံကနေပြီးတော့မှအစည်းအဝေးကိုဘယ်လိုခေါ်ရမလဲဒုမုံဥပဒေတစ်ခုဆက်ပြီးတော့မှပြဋ္ဌာန်းရမယ်ဒီတိုင်းလုပ်ရမယ်ဆိုတော့ဥစ္စာမပါဘူးပါတဲ့ဥစ္စာကတော့အဲခုနကပြောသလိုလူငယ်ငယ်ပေးခြင်းနဲ့ဆိုရင်သမရကဒါအတီးပြည့်ချက်ယူပြီးတော့မှဒါလူငယ်ငယ်ပေးနိုင်တာရှိတယ်တော့အရေးကြီးတာတစ်ချက်ကတော့အဲ့မှာဘာပါလဲဆိုတော့သမရကကွယ်ရေးဦးစီးချုပ်ကိုခန့်တဲ့စီမှာအကူရတော်ကဒီကာလုံရဲ့အဆိုပြုချက်နဲ့ထောက်ခံချက်နဲ့ဒါလည်းကျွန်တော်သမရခန့်ရမယ်ဆိုတော့ဒီလောက်ပဲပါတယ်ပါတဲ့ခါကျတော့လောဆယ် NLD ကနေပြီးတော့ဒီအမျိုးသားကကွယ်ရေးနဲ့လူမျိုးရေးကောင်စီအစည်းအဝေးတွေဘာတွေမခေါ်တာကဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆက်ကျင်ခြင်းမရှိဘူးအဲဒါပေမဲ့ ကိုယ်တော်ကပြောသလိုပေါ့နော်တမတော်ဘက်ကတော့အခုပြောလာတယ်အဲ့ဒီမှာဒါ NLD ဘက်ကလည်းပြန်ပြောတာရှိတယ်ကျွန်တော်နားထောင်တော့ဆိုရင်ဟုတ်ပြီကာလုံစည်းဝေးကိုခေါ်ခြင်းနဲ့ဘာကြောင့်ခေါ်ခြင်းနဲ့ဘလို့ပါ냐ဆိုတာဒီကာလုံစည်းဝေးထဲမှာကာလုံထဲမှာဆိုရင်တမတော်ကဝီဥစည်းချုပ်လည်းပါတယ်ဒုသမ္မတတယောက်လည်းပါတယ်တမတော်ဘက်ကနေပြီးတော့မှဒါခန့်အပ်ထားတာဆိုတော့သူတို့ကနေပြီးတော့မှတင်ပြပိုင်ခွင့်ရှိတယ်အတင်ပြတယ်ဆိုရင်ဒီဘက်ကလည်းသမ္မတကလည်းဒါလိုအပ်တယ်ဆိုရင်သူခေါ်ပေးမှာပဲဒါပေမဲ့အဲ့ဒါမရှိသေးတဲ့ခါကျတော့ဒါမခေါ်တာပေါ့နော်ဟုတ်ပြီအဲ့ဒီစားခေါ်ဖို့ဆိုရင်ဘာအကျိုးကြောင်းလဲကိုနော်တော့ပြောတဲ့ကာလုံအာနိစင်လို့ပါလို့ကျွန်တော်သိတော့နားမလည်ဥမ္မောပြေပြောတာအပြီးတော့ကအခုကာလုံကိုချက်ထွေဖို့ကိစ္စတွေကဥမ္မောပြေကတော့ကိုနော်တော့ပြန်ပြောသွားတယ်သူမသိပါဘူးတဲ့အဲ့ဒီဥစ္စာကတကယ်တော့လွတ်တော်ထဲမှာအကုန်လုံးကိုလွတ်တော်အမတ်ကြီးအကုန်လုံးဖျက်ဝေထားပြီးသားပဲဒီခံကျိုးကတင်သွင်းတယ်တမတော်ကလည်းအကုန်လုံးထောက်ခံလာတယ်ဟုတ်တယ်ဥမ္မောပြေလက်မှတ်ပထိုးလို့အတူမသိဘူးလို့တော့သူညင်းသွားတာပေါ့နော်ဒါပေမဲ့အဲ့ဒီမှာကတော့ဘာလို့တော့ပါလာကြလဲဆိုတော့ဒီကောက်ဝေးနဲ့လုံချိုရေးကောင်စီနဲ့ပတ်သက်ပြီးတော့မှဟိုဘာလဲအစည်းအဝေးကိုဘယ်လိုလုပ်ရမလဲဆိုတဲ့ဟာတွေပါလာတယ်လွတ်တော်ကပေါ့နော်ပြန်ပြီးတော့မှဖြတ်သိမ်းဖို့စစ်မစစ်နိုင်ငံတော်သမ္မတကိုအကြံပေးမဲ့ကိစ္စတွေပါလာတယ်အဲ့ဒီမှာကိုလည်းတော့ပြောတယ်ဥမ္မပြပြောတယ်ဟိုလဲခွဲတာတော့မခွဲတာတော့ဆိုတဲ့ကိစ္စပါဒီမှာပါလာပြီအဲ့မှာဘာပါလာလဲဆိုတော့ကောင်စီအစည်းအဝေးဆုံးဖြတ်ချက်များချမှတ်ရတယ်လေကောင်စီဝင်အားလုံးစံတဲ့သဘောထားကိုအလေးထား၍အစိုးရကိုနိုင်ငံတော်သမ္မတကပေးရပြီတဲ့ဒါကတော့ဒါကအတီးဖြစ်နေတဲ့ဟာတော့မဟုတ်ပါဘူးသဘောတစ်ခုကတော့တိုက်ပြည်စီမံအုပ်ချုပ်ရေးမှာဒီတမတော်ကဟိုရှင်ပြိုင်သဘောမျိုးတော့မဟုတ်ဘဲနဲ့ပို့ပြီးတော့လွှမ်းမိုးခြင်းတဲ့သဘောတွေတွေ့နေရတယ်အဲ့ဒါကြောင့်ကာလုံကိုခေါ်ခိုင်းတဲ့သဘောပဲ
သူစီရနေပတ်သက်ပြီးကျွန်တော်လည်းဖြတ်မိခြင်းတယ်ခုနကကျွန်တော်အိုက်မှာသတိထားမိတော့ဒီကိစ္စနဲ့ပတ်သက်လို့ပြောကြဆိုကြတဲ့ထက်မှာဟိုတလောကဒီပြည်သူပါတီကဥက္ကူကြီးကသတင်းတောက်တွေကိုပြောခဲ့တာတခုကျွန်တော်သတိထားမိတယ်ဒီကာလုံကအရက်ဖက်စစ်ဖက်ဆက်ဆံရေးအတွက်စုံချက်ဖြစ်တဲ့ဆိုရဲဟာမျိုးသူပြောသွားတယ်ဆိုလိုတာကအခုဖွဲ့စည်းပုံရတင်းမာနေတာစစ်တပ်နဲ့တချို့လွှတ်တော်တွေမှာတင်းမာနေတာဒီလိုမျိုးကိစ္စကိုလွှတ်တော်တွေပါထိတ်တိုက်တွေ့မဲ့စာဒေါ်ဆန်းစုကြည်နဲ့တက်ကြုံနဲ့ကိုယ်တိုင်ထိတ်တိုက်တွေ့နိုင်တဲ့ကာလုံထဲမှာဖြစ်ရှင်းရောမဖြစ်နိုင်ဘူးလား
အဲကျွန်တော်ကတော့မမြင်ဘူးဘာဖြစ်လို့လဲဆိုတဲ့ခါကျတော့ဟိုတစ်ဖက်နဲ့တစ်ဖက်နဲ့နားလည်မှုတွေတိဆောက်ဖို့ဆိုတဲ့ဥစ္စာကဒီကာလုံခေါ်မှဆိုတာမဟုတ်ဘူးဥပမာဆိုတော့အခုဖွဲ့စည်းပုံခြေကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဖို့ဆိုရင်ဒီအမေရိကန်နဲ့တခြားဒီမိုကရေစီလိုလားတဲ့လူတွေနောက်ပြီးတော့မှဖက်ဒရယ်ပြည်တော်စုတိဆောက်ချင်တဲ့လူတွေကတောင်ဘက်ကိုသွားနေပြီးတော့မှဒီခုနကတော့လို့ညှိနှိုင်းဆွေးနွေးမှုတွေဆိုတဲ့ဥစ္စာကနေရာတိုင်းမှာမူသဘောထားချပြီးရဲ့ဒါရှိဖို့လိုတယ်အဲ့ဒါမရှိဘဲနဲ့ကာလုံမှာမှရှိမယ်ဆိုတဲ့ဥစ္စာကအဲ့ဒါတော့မဟုတ်သေးဘူ
းခင်ဗျာကျွန်တော်အရင်ဆုံးဥညွတ်လှကိုဖိတ်ခေါ်ချင်ပါလိမ့်ဥညွတ်လှတူတူတုံနဲ့ဆွေးနွေးမိများလို့ရပါတယ်ခင်ဗျာ
နိုင်ငံရေးအခင်းအကျင်းကတော့ဒီ NLD အစိုးရလွတ်တော်နဲ့ဗမာစစ်တပ်တို့ထိတ်တိုက်တွေ့ကြပြီးဘောလို့ပြောရမှာဖြစ်ပါတယ် NLD အစိုးရအနေနဲ့2008ဖွဲ့စည်းပုံပြည်စည်ရေးကိုလွတ်တော်ကနေမဖြစ်မနေကြိုးပမ်းနေချိန်မှာစစ်တပ်အနေနဲ့ဒါကိုဘယ်လိုကြော်လွားတိုက်ဖြတ်ရမလဲဆိုတဲ့နီလန်တစ်ခုအဖြစ်ကာလုံစီဝေးခေါ်ဖို့တောင်းဆိုလာတာဖြစ်တယ်စစ်တပ်ကလွတ်တော်မှာမလွှမ်းမိုးနိုင်တော့လွတ်တော်ကိုကောက်တာလုံနိုင်မှုကာလုံကနေကျွမ်းမိုးတိုက်ဖြတ်ဖို့ကြိုးစားလာတာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ကာလုံခေါ်ရင်9မဲ6မဲနဲ့တက်ကနိုင်မှာပဲဒီတော့ကာလုံအားနဲ့လွတ်တော်ကိုအယုံကြည်မရှိအဆိုတင်ပြီးတော့လွတ်တော်ကိုပါဖြတ်သိမ်းမှုစီစဉ်လာတာဖြစ်ပါတယ
်ဒ
ါမဖြစ်သင့်မဖြစ်တိုက်တဲ့ဆိုးရုပ်တဲ့အကြံစီဖြစ်ပါတယ
်ဟုတ်ကဲ့ဦးညလာကြီးကျေးဇူးပါကျွန်တော်နောက်ထပ်သရော့ရှစ်တူဖိတ်ခေါ်ချင်ပါတယ်ဦးတန်းမောင်တူတူဆွေးနွေးမိများလို့ရပါတယ
်ဟုတ်ကဲ့ကျွန်တော်ဦးညလာပြောတော့တာအမှန်ပါလေကွာဒီဒီစစ်စင်းကိုဖြစ်တတ်တာဦးနေဝင်တဲ့ဘက်ကတော့အလောက်မဆိုးသေးပါဘူးအခုကစင်ကံဦးလူပြင်းနေတာဖြစ်တတ်ကမရရနိုင်နဲ့ဖြတ်တာပါဒီကာလုံခေါ်ဖို့တဲ့တော်ဆန်းစုကြည်ဆွေးနွေးမှုတွေမပြောနဲ့လွတ်တော်ထဲမှာတော့ဆွေးနွေးလို့မရတာတော်ဆန်းစုကြည်ကဟိုကာလုံခေါ်ပြီးဆွေးနွေးမှုတွေလည်းရှိတော့ရှိကြမှာပါသူတို့အဆင်မပြေတာရှိအောင်မှာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ပင်နယ်ဆွေးနွေးတဲ့ဥမ္မောင်မြစ်ကိုပြန်ဖိတ်ခေါ်ချင်ပါတယ်ကျွန်တော်ခုနကဥစီသူအောင်မြစ်ပြောသွားတဲ့ဇာတ်ရီပေါ်မှာဥမ္မောင်မြစ်ပြန်ပြီးတော့ဆွေးနွေးစရာရှိကောင်းရှိပါပါနောက်တစ်ခါသရရှင်တွေပြောတဲ့အထက်မှာလည်းဒီကာလုံခုလိုချက်ထွင်လာတဲ့ကိစ္စကစစ်တပ်လွှမ်းမိုးမှုကြိုးစားရတယ်ဆိုတော့အမြင်လေးတွေရှိတယ်ဥမ္မောင်မြစ်ဒါနဲ့ပတ်သက်လို့ဘယ်လိုများတုံ့ပြန်ဆွေးနွေးလို့ပါလဲ
ကျွန်တော်နံပါတ်၁ကတော့ဥစီသူအောင်မြစ်ပြောတဲ့ဟာပေါ့လေအဲ့တော့ဒီပဒီဘောချီကအခုတွေကဟိုတမတော်စုကလက်ထက်မှာဆွဲရဆိုတော့မှန်နေဒါပေမဲ့ဒီလူသားစီရမှာပါတဲ့ကုသတွေတွေနဲ့ပညာရှင်တွေဆွဲကြတာဖြစ်ပြီးတော့မှဒီဟာကိုလည်းကျွန်တော်တို့ကဟိုပြည်သူ့ဆန္ဒခံယူတာပေါ့နော်ဆန္ဒလို့တဲ့ခါမှာကုသနှစ်တသမာ၄ရှိရခိုင်တော့ကထောက်ခံတယ်ဆိုတော့ဒါက recorded ပဲဒါကိုညင်းလို့မရဘူးအဲ့လိုမျိုးညင်းနေဆိုလို့ရှိရင်တော့ကုသသူအောင်မြည်အဲ့ဒါဆိုရင်2005ရွေးကောက်ပွဲကလည်းမမှန်ဘူးလို့ပြောမှာပေါ့လူတွေကအဲ့မှာကျွန်တော်တို့ကနောက်ဆုံးရုပ်ောက်ခွဲမှာ NLD နိုင်ငံဆိုတာကိုလက်ခံတယ်။နောက်တစ်ခုကတော့ဗာလဲဆိုလို့ရှိရင်တော့ဒီကာလုံခေါ်တာကဖြစ်ပြီးဟိုအခြေခံဥပဒေဂျင်းကိုစသည်အားဖြင့်ဒီလိုဟိုဘက်ကဥက္ကူကြီးပါတီကပြောတယ်ဆိုတာကိုကျွန်တော်စိတ်ဝင်စားပါဘူး။ဖွဲ့စည်းကာလုံကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရမယ့် platform လည်းမဟုတ်ဘူး။နောက်ကျန်တဲ့ရာလည်း mechanism လည်းမဟုတ်ဘူး။ဒါကိုကျွန်တော်လက်မခံဘူး။အခုကနိုင်ငံတော်တော်ဝမ်းမှာပေါ့ဗျာ။ကျွန်တော်တို့ကအရှိဟောအနောက်ကိုတောင်းဝမြောက်ကိုအကုန်လုံးကပတ်လည်မှာမတိမငိမ့်နေဖြစ်လာတယ်။မတိမငိမ့်နေဖြစ်လာတယ်။အဲ့တော့ဒီဟာတွေကတကယ်တော့ပြောလို့ရှိရင် geopolitics ya jenaruh tu ah, kuno wanjung lah, jenaruh tu sungche jani ya bo. Elu ciri ni ni mah, tamara aku dengan orang time kan, wajannya duriya tamara dia aku, wajannya duri aku nunga. Tapi yang jom berjuluji, penyari tak jawab lima. Tapi melihat si ini dengan ini, si hari pasang biru macam jenaruh, kau si ini duri, sedaya barai duri ya. Selepas jaya ni, tapi itu cuci ya si jang, tapi itu tu kagui itu.
ลงจุนยี่ด้วยจู่ที่อาชีพจังเกษตรีกูบ้านเจ้ามาเลี้ยงเช่นอะไรเนาะท้าวจีก็เจ้าจีนะฉะนั้นหัวอุศิลป์อมีกูพยายามพิจารณาเลยคุณนักการฉะนั้นเช่นนั้นสิ่งการนี้ลูกอุโมงค์มีกูเลยพยายามไปได้จิตวิญญาณจังมาอุศิลป์อมีคุณนักอุโมงค์มีพยายามได้เทมาป่าวอะไรกาลงอ่ะดีการอ่ะดีดังอ่ะกิสารีมาลงจุนยี่อ่ะมีด้าลงจุนยี่อ่ะกิสามาเส้นสายเจ้าสูงเสียงแต่กี้เส้นสายเจ้าปูว่าพิจารณาอาตาเจ้ารู้เรื่องสุดห้ามอยู่ตัวพยาย
တဲ့ရခိုင်အရေးဒီပိုင်းဖြစ်တဲ့အချိန်မှာနိုင်ငံတော်သမ္မတဦးဆောင်ပြီးတော့မှအစိုးရအဖွဲ့ရောအခုနတော့လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ရောပါတဲ့ဒါအစည်းအဝေးတွေဒါလုပ်ခဲ့တာပဲဆိုတဲ့ခါကျတော့အဲ့လိုဟာမျိုးတွေကဆိုပိုးတော်တာပြီးတော့ဟိုပြည့်စုံအောင်ပဲတော့အဲ့လိုအစည်းအဝေးတွေရှိနေပြီဆိုရင်ဒါကာလုံကိုခေါ်စီဖြစ်စီမခေါ်စီဖြစ်စီဒါဘာမှဟိုတိတ်ပြီးတော့လွှတ်ချက်မရှိပါဘူးတော့ခုနတော့ပြောသလိုပေါ့ဒါဆိုဖွဲ့စည်းပုံကိုကျွန်တော်တို့ကဟိုညင်းတယ်လို့တစ်ခါပြန်ပြီးတော့ဖြစ်နေအောင်ပဲဟိုတော့ဘဲထည့်ခဲ့တယ်ဒါဘယ်လောက်မှလုပ်ခဲ့လဲဆိုတော့ဥစ္စာကဒါကြီးကတော့ဒီလိုပဲပြောရင်တော့ကိုယ်တော့ပြောသလိုပေါ့ဒါနောက်ဆုံးလူတို့ကထောက်ခံတတ်တယ်ဆိုရင်အခုအချိန်မှာဒီဖွဲ့စည်းပုံခြေကဥပဒေနဲ့ပတ်သက်ပြီးတော့မှလူတို့ကပြန်ပြီးတော့မှလိုချင်တယ်ဆိုရင်ဘာဖြစ်လို့ဒါကြီးကိုရင်းပယ်နေရသလဲပေါ့နော်အဲ့ဒီသဘောပဲပြောဖို့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်အတိုင်းရဲ့လီလိုက်စီစဉ်အချိန်ဆစ်တော်လို့ပါပါဝင်ဆွနေပြီးတဲ့ဒီကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီကဒီကုစလေဥမောင်မြစ်ကိုရောတရင်တောက်ဦးစီစီအောင်မြစ်ကိုကျေးဇူးအများကြီးတင်ပါတယ်တော်ရှင်တွေကိုလည်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒါရဲ့လီလိုက်စီစဉ်ကိုတော့ဒီမှာပဲရန်နာခွင့်ပြုပါခင်ဗျာ
သညုံစီစဉ်ထုတ်လွှင့်ခဲ့တဲ့အင်္ဂါညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါရဲ့ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ16 19 41တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုဗုဒ္ဓဦးနဲ့မနေ့ကထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါဦးမယ်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ယူကရိန်းသမ္မတကြားတယ်လီဖုန်းဆက်ပြောဆိုချက်တွေနဲ့ပတ်သက်ပြီးနိုင်ငံခြားရေးဌာနကတာဝန်ရှိသူတွေထံကကျန်းမာစစ်ဆေးဖို့အောက်လွှတ်တော်ဒီမိုကရက်တစ်ဘက်ကအစည်းအဝေးလှုပ်ဆောင်တာဟာဆိုရင်နိုင်ငံခြားရေးဝန်ကြီးဌာနကိုချင်းချောက်ဖို့ကြိုးစားတာလို့ဝန်ကြီးမိုက်ပွန်ပီယိုကစွပ်စွဲသွားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ကြားအလို့သဘောဆင့်ဆွေးနွေးပွဲတွေစနေနေ့မှာပြုလုပ်မယ်လို့ကြေညာခဲ့ပြီးနောက်နိုင်ပိုင်းအကြာမှာပဲမြောက်ကိုရီးယားကဒုံးကျည်တွေထပ်ပြီးပြစ်လွတ်ခဲ့တဲ့အနေအထားရှိနေပါတယ်။အမျိုးအစားတေချာမသိရတဲ့လက်နက်ထိပ်ဖူးတွေကိုဂွမ်ဝန်ပြည်နယ်ဝန်ဆန်မြို့ကံယူတန်းကနေဗုဒ္ဓဟူးနေ့မနက်ပိုင်းမှာပြစ်ခတ်ခဲ့တာလို့တောင်ကိုရီးယားစစ်တပ်ကကြေညာချက်မှာပြောဆိုထားပါတယ်။ဂျပန်တာဝန်ရှိသူတွေကတော့ဒီလက်နက်ထိပ်ဖူးတွေကိုဒုံးကျည်တွေလို့ပြောဆိုထားပြီးဒီတဲကတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆုံးရှင်မန်စီရင်စုတဲကအထူးစီးပွားရေးဆုံးကိုချက်ရောက်ခဲ့ပြီးတခြားတစ်ခုကတော့ဂျပန်ရဲ့အထူးစီးပွားရေးဆုံးအပြင်ဘက်ကိုချက်ရောက်ခဲ့တယ်လို့လည်းဂျပန်အစိုးရကပြောဆိုထားပါတယ်။တကယ်လို့ဒီပြစ်ခတ်မှုသာအတီးဖြစ်မယ်ဆိုရင်တော့ဒါဟာနှစ်နှစ်နီးပါးကာလအတွင်းမြောက်ကိုရီးယားရဲ့ဒုံးကျည်တွေဂျပန်ရဲ့အထူးစီးပွားရေးဆုံးတဲကိုချက်ရောက်တာဖြစ်မှာပါ။ဒီဒုံးကျည်စမ်းသပ်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေကိုတော့မသိရသေးပါဘူးရှင်
။ဗုဒ္ဓဦးနဲ့မနက်ခင်ထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိန်ကြီးထိုက်ပြောပြပေးသွားတာပါ။အခုမနက်အစီအစဉ်ထုတ်လွှင့်ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ဒယ်ရက်စမစ်ဖြစ်ပါတယ်ရှင်။ဒီကနေ့ညနေဘက်6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 10683ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနိုင်နိုင်ကြပါတယ်။ VOA သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေပါစေ။ VOA ကိုအားပေးနိုင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.